Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of VOA American အတန်ကနေ2016ခုနှစ် March 19ရက်စနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာဒီညပိုင်းအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းမသောတာရှင်များရှင်ဒီကနေ့ညဘက်သတင်းတွေကိုကျွန်မအနန်းလောင်နဲ့ကိုရဲခေါင်တို့ကပြောပြပေးမှာပါရုရှားနိုင်ငံတောင်ပိုင်းမှာပြတ်ကျသွားတဲ့ Fly Dubai ခီးတဲ့တင်လေယာဉ်ရဲ့မတ်တမ်းဆက်သလုံးကိုရှာတွေ့လိုက်ပါပြီတူရကီနိုင်ငံအစ္စတန်ဘူမြို့မှာဒီကနေ့အသေးခံဘုံးဖောက်ပွဲမှုတစ်ခုကြောင့်လူ9ယောက်သေဆုံးပြီးတော့လူခုနူအပါအဝင်36ထက်မနည်းပြင်းထန်ဒဏ်ရာရသွားတယ်လို့တူရကီကျန်းမာရေးဝန်ကြီးကပြောပါတယ်ဘရာဇီးလ်သမ္မတဟောင်းလူလာကိုအကျင့်ပြတ်ချဆောင်မှုဆွဲချက်တွေကနေကင်းလွတ်ခွင့်ရစေမဲ့အစိုးရအဖွဲ့ရထူးတနေရာကိုလက်ခံနိုင်ခြင်းမရှိအောင်ဘရာဇီးလ်အမြင့်ဆုံးတရားရုံးကပိတ်ပင်တားမြစ်လိုက်ပါတယ်ဒီလိုထိတဲ့အောင်သတင်းတွေကိုကြားမှာပါရှင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ကချင်ပြည်နယ်ဖားကန်ဒေသမှာဒေသခံရမီရဖာတွေနဲ့အရက်ဖတ်အဖွဲ့စည်းတွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့
ကျွန်တော်ဒီပြရမှာဒီတဘာပဝင်ရင်ပေါ့ဗျာဦး6ဆိုကျွန်တော်တို့ဖက်ကမှာ300ရောက်ဖြစ်သွားမြစ်တီ6နေညောင်းနေ300ရောက်ဖြစ်သွားပြီနောက်ပြီးတော့မှအဲ့ဒီမှာရှိတဲ့300နေအားလုံးပြောင်းသွားပြီ100နေအကုန်ပြူ
သွားခေါကံမျိုးနဲ့ NLD မျိုးသားလွတ်တော်အမတ်ဦးခမောင်မြင့်ပြောသွားတာဖြစ်ပါတယ်အပြေဆုံးကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင် American ပြည်တော်စုကကိုဝင်ဖျက်ချမှုနဲ့ဆိုင်တဲ့မှတ်တမ်းရုပ်ရှင်တစ်ခုအကြောင်းတခါအပတ်စဉ်ကဏ္ဍတွေမှာတော့ blogger တွေပြောသမျှအစီအစဉ်နဲ့အတူစနေညတိုက်ရိုက်လီလိုင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဒူဘိုင်ကနေပြန်တန်းလာတဲ့ခီးတဲ့တင်လေယာဉ်တစ်စင်းဟာရုရှားနိုင်ငံတောင်ပိုင်းက Rostov on Don မြို့လေယာဉ်ကွင်းမှာဆင်းသက်ဖို့ကြိုးစားချိန်အတွင်းပြတ်ကျသွားတာကြောင့်လေယာဉ်မော်ပါတဲ့လူပေါင်း62ဦးစလုံးသေဆုံးသွားပါတယ်ပြတ်ကျသွားတဲ့လေယာဉ်ဟာ Boeing 737အမျိုးအစား Fly Dubai လေယာဉ်အမတ် FZ981 ဖြစ်တယ်လို့အရာရှိတွေကပြောပါတယ်သေဆုံးသွားသူတွေကတော့ခီးတဲ့55ဦးနဲ့လေယာဉ်အမှုရန်9ဦးလို့ဖြစ်ပါတယ်အခုလိုပြတ်ကျရတဲ့ဖြစ်နိုင်ခြေအကြောင်းရင်းတွေထဲမှာနည်းပညာဆိုင်ရာချိုးယွင်းမှုကြောင့်လားလူကြောင့်ဖြစ်တဲ့မာယွင်းမှုကြောင့်လားဆိုပြီးတော့ရုရှားစုံစမ်းစစ်ဆေးကော်မတီကစစ်ဆေးနေပါတယ်လေယာဉ်ပြန်တိုင်းရေးမှတ်တမ်းတင်ဆက်နှလုံးထဲကသလုံးကိုအရေးပေါ်လုတ်သားတွေရှာတွေ့လိုက်ပြီးတော့ကျန်တဲ့သလုံးကိုရှာနေတယ်လို့ရုရှား RIA Novosti သတင်းအေဂျင်စီကပြောပါတယ်လေယာဉ်ဆင်းသက်ချိန်အတွင်းဘာကြောင့်ပြတ်ကျသွားသလဲဆိုတဲ့အကြောင်းရင်းကိုဒီမှတ်တမ်းတင်ဆက်ထဲကနေဖော်ထုတ်နိုင်မှာဖြစ်ပါတယ်နှစ်နာရီလောက်ကြာအောင်လေပြင်းတွေတိုက်ပြီးတော့အမိုးတွေရွာနေတဲ့အချိန်မှာလေယာဉ်ဆင်းသက်ဖို့နှစ်ကြိမ်ကြိုးစားခဲ့ပြီးတော့ဒုတိယအချိန်မှာပြတ်ကျပြီးတော့မီလောင်သွားခဲ့တာလို့ဆိုပါတယ်ဒူဘိုင်အခြေဆိုင် Fly Dubai လေကြောင်းလိုင်းကရော Boeing Company လေယာဉ်ကုမ္ပဏီတို့ကပါတည်ဆုံသွားသူတွေအတွက်ဝန်ထမ်းကြောင်းမိသားစုဝင်တွေနဲ့ဆွေမျိုးတွေအတွက်ကြေညာချက်ထုတ်ပြန်ပါတယ်တည်ဆုံသွားသူခရီးသည်တွေထဲမှာအမျိုးသမီး33ယောက်အမျိုးသား18ယောက်နဲ့ကလေးငယ်4ဦးပါဝင်တယ်လို့ Fly Dubai ကပြောပါတယ်ခရီးသည်တွေထဲမှာရုရှားနိုင်ငံသား44ဦး၊ယူကရိန်းနိုင်ငံသား10ဦး၊အိန္ဒိယက2ဦးနဲ့ဥဘက်ကစ္စတန်နိုင်ငံက2ဦးပါဝင်တယ်လို့ဒူဘိုင်သတင်းဌာနကပြောပါတယ်အစပိုင်းတော့ကတော့ခရီးသည်အလုံးရုရှားတွေဖြစ်တယ်လို့ထုတ်ပြန်ထားကြတာပါလေယာဉ်လေကြောင်းဝန်ထမ်းအလုံးသိက္ကိုစိုးရင်ထိတ်လန့်နေကြပြီးတော့လေရင်ပြတ်ကျရတဲ့အကြောင်းရင်းကိုသိရအောင်အနာပိုင်တွင်နဲ့ပူပေါင်းလုပ်ကင်နေတယ်လို့ Fly Dubai ရဲ့အမှုဆောင်ညွှန်ကြားရေးမှူးကတ်တီယာ L ကတ်တီယာကပြောပါရရှင
်တူရကီနိုင်ငံအစ္စတန်ဘူလ်မြို့မှာဒီကနေ့အသေးခံဘုံးဖောက်ကွဲမှုတစ်ခုကြောင့်လူ9ယောက်အသေဆုံးပြီးဒဏ်ရာပြင်းထန်တဲ့လူ9ဦးအပါအဝင်36ယောက်ထပ်မံဒဏ်ရာသွားတယ်လို့တူရကီကျန်းမာရေးဝန်ကြီးကပြောပါတယ်ဒဏ်ရာသွားတဲ့သူတွေထဲမှာပြည်ပနိုင်ငံသား12ဦးလည်းပါဝင်တယ်လို့ဝန်ကြီးမာမတ်မူဇီယိုနော်ဂလူကပြောပါတယ်ရုံးပရက်မှာလူစီကားလက်ရှိရမြို့လေကောင်အဓိကဈေးဝယ်စင်တာတွေအနီးကအစ္စတဂလယ်လမ်းမမှာအခုလိုပောက်ကွဲမှုဖြစ်ပွားခဲ့တာပါလူနာတင်ရင်နေနဲ့မှုခင်းဆိုင်ရာဆေးပညာရှင်အဖွဲ့တွေရောက်လာတဲ့အချိန်မှာအခင်းဖြစ်ပွားရာနေရာကိုရဲတွေကအမြန်ပိတ်ဆို့ထားလိုက်ပါတယ်အစ္စတန်ဘူလ်ကိုတရားဝင်ခီးစဉ်ဖြစ်ရောက်ရှိနေတဲ့အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကဒီတိုက်ခိုက်မှုကိုရှုံချလိုက်တယ်လို့တူရကီအစိုးရနဲ့တိုင်းပြည်အတွက်ဝန်ထမ်းကြောင်းလည်းပြောကြားခဲ့ပါတယ်ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးယောမတ်အေဟိုကလည်းဒီတိုက်ခိုက်မှုကိုရက်စက်ရုံမှပြီးတရားပေါ်ကြောင်းနဲ့လောက်ရဲ့အဖြစ်ပြင်းပြင်းထန်ထန်ရှုံချလိုက်ပြီးတူရကီနဲ့အတူပြင်သစ်နိုင်ငံစီးလုံးညီညွတ်စွာရပ်တည်နေတယ်လို့ပြောပါတယ်ပြီးခဲ့တဲ့နှစ်ကမြို့တော်အန်ကာရာမှာဘုံ၄ချိန်ပေါက်ကွဲခဲ့တာကြောင့်သတိကြီးစွာထားနေရတာပါနောက်ဆုံးဖြစ်သွားတဲ့မက်လာ73ရက်နေ့တိုက်ခိုက်မှုကိုတော့ကတ်တဘုံတွေကသူ့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်အဲ့ဒီတိုက်ခိုက်မှုမှာဘုံခွဲသူ2ဦးအပါအဝင်လူ38ယောက်သေဆုံးခဲ့ပါတယ
်နိုဝင်ဘာလ23ရက်ပြင်တိအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်တဲ့တာဝန်ရှိသူတွေကိုရဲတပ်ဖွဲ့ဝင်တွေက၄လကြာရှာဖွေမှုတွေလုပ်ပြီးတောက်ကြာနေကတော့ဘရပ်ဆဲလ်မြို့စီနမို့တစ်ခုအတွင်းမှာဆလမ်အဗ်ဒက်စလမ်ဆိုသူကိုတန်ရနဲ့ဖမ်းမိရလိုက်ပါတယ် အဗ်ဒက်စလမ်ကိုပုံအောင်နေဖို့ကူညီခဲ့တယ်လို့ဆွဆွဲခံထားရတဲ့သုံးဦးကလည်းဖမ်းဆီးထားပါတယ်။နိုဝင်ဘာလ13ရက်ပါရီတိုက်ခတ်မှုအတွက်ထိတ်တန့်တန်ရရှိသူကိုတောက်ကြနေကအခုလိုဖမ်းမိလိုက်တာဟာဒီမိုကရေစီရေးတိုက်ပွဲဝင်ရမှာအရေးကြီးတဲ့ရလဖြစ်တယ်လို့ဘယ်လ်ဂျန်ဝန်ကြီးချုပ်ချားလ်စ်မိုက်ကယ်ကပြောပါတယ်။ပြင်သစ်သမ္မတဖရန်ဆွာအော်လွန်နဲ့အတူဝန်ကြီးချုပ်မိုက်ကယ်ကဆလာအဗ်ဒက်စလမ်ကိုဖမ်းမိပြီးမနေ့တောက်ကြနေကသတင်းထောက်တွေကိုအခုလိုပြောဆိုသွားတာပါ။မစ္စတာအော်လွန်က EU ကောင်ဆောင်နဲ့တွေ့ဖို့ဘယ်လ်ဂျန်နိုင်ငံကိုရောက်ရှိနေတာလည်းဖြစ်ပါတယ်။ပဲရီမြို့အကြမ်းဖက်တိုက်ခိုက်မှုအတွက်တန်ရရှိခံရသူကိုဘယ်လ်ဂျီယမ်နိုင်ငံကနေအ мян လွှဲပြောင်းရယူဖို့ပြင်သစ်နိုင်ငံကလည်းကြိုးပမ်းနေပါတယ်။အဗ်ဒက်စလမ်ရဲ့အကိုဖြစ်သူဟာပဲရစ်မြို့မှာလူ130ကျော်သေဆုံးစေခဲ့တဲ့တိုက်ခိုက်မှုမှာအသေးခံဘုံးခွဲခဲ့သူတဦးဖြစ်ပါတယ်။ဘယ်လ်ဂျီယမ်နိုင်ငံမှာနိုဝင်ဘာလလယ်ကတည်းကတိုက်ခိုက်မှုနဲ့ဆက်သွယ်မှုရှိတဲ့လူ70ဦးကိုဖမ်းဆီးခဲ့ပြီးတော့ဒီထဲက10ဦးကိုထိန်းသိမ်းသားဆဲဖြစ်ပါတယ်။
ကဘာတလွားမှာပြန့်နှံ့နေထိုင်နေတဲ့ပြပရောက်တိဘက်လူမျိုးတွေဟာတနင်္လာနေ့မှာသူတို့ရဲ့ပြပရောက်ခေါင်းဆောင်တွေကိုမဲပေး၍ဆဲကြဖို့ရှိနေပါတယ်။လက်ရှိပြပရောက်တိဘက်အစိုးရရုံးဆိုင်တဲ့အိန္ဒိယနိုင်ငံမြောက်ပိုင်းကဒမရန်ဆာလာလို့ခေါ်တဲ့တောင်ပေါ်မြို့လေးမှာအဖွဲ့ဝင်45ဦးပါဝင်တဲ့တိဘက်ပါလီမန်အဖွဲ့နဲ့စစ်ကီယောင်လို့ခေါ်တဲ့ဝန်ကြီးချုပ်အသစ်တို့ရွေးကောက်ပွဲပြုလုပ်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်။ဒါဟာတိဘက်ခေါင်းဆောင်ကြီးဒလိုင်လားမားဟာတိဘက်ဗုဒ္ဓဘာသာရဲ့ဘာသာရေးခေါင်းဆောင်ဖြစ်ပေဆက်လုပ်နိုင်မှုအတွက်2011ခုနှစ်ကပြပရောက်တိဘက်အစိုးရရဲ့ခေါင်းဆောင်နေရာကိုဆွန့်လွှတ်လိုက်ပြီးတဲ့နောက်ပိုင်းတိဘက်လူမျိုးတွေအတွက်ဒုတိယအကြိမ်မြောက်ရွေးကောက်ပွဲကျင်းပတာဖြစ်ပါတယ်။ပြပရောက်တိဘက်အတိုက်ဝိုင်းမှာအမေရိကန်နဲ့နော်ဝေးလိုနိုင်ငံတွေကနေနီပေါနဲ့ထိုင်ဝမ်ထိပြန့်နှံ့နေတဲ့ကမ္ဘာတစ်လွှားကတိဘက်လူမျိုး133,000လောက်ရှိပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလအတွင်းမှာကိုယ်စားလှယ်လောင်းနေဟာဟိမဝင်နာတောင်နှံပေါ်ကသူ့ရဲ့အမိမြေကိုတရုတ်ရဲ့အုပ်ချုပ်မှုလက်အောက်ကနေလွတ်မြောက်အောင်ဘယ်လိုလှုပ်ရှားကြမလဲဆိုတာကိုအဓိကထားပြီးစည်းရုံးနေကြပါတယ်။တရုတ်နိုင်ငံကတိဘက်ဟာရာစုနှစ်များစွာကြာအောင်သူ့ရဲ့ပိုင်နက်နယ်မြေဖြစ်တယ်လို့ကြေညာထားပြီးပြပရောက်တိဘက်အစိုးရကိုအတိမတ်မပြုပါဘူး။တနင်္လာနေ့မှာပြုလုပ်မယ့်မဲပေးရွေးချယ်မှုရဲ့ရလဒ်တွေကိုတော့ဧပြီလကုန်မှာကြေညာမှာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျူဘားနိုင်ငံကိုအမေရိကန်သမ္မတဘရက်အိုဘားမားအလဲအပတ်လာရောက်တော့မှဖြစ်တဲ့အတွက်လူရဲမြန်မာချက်အတော်များများကိုကြားရမှဖြစ်တယ်လို့မြို့တော်ဟာဗာနာမှာတော့ရောင်စုံချက်ထားတဲ့ရှေးဟောင်းကားတွေအများကြီးတွေ့ရဖို့လည်းခံမှန်းရပါတယ်။ကျွန်းနိုင်ငံလေးတစ်ခုဖြစ်တဲ့ကျူဘားအပေါ်ထားတဲ့မစ္စတာအိုဘားမားရဲ့ policy ကြောင့်နိုင်ငံသားတွေရဲ့ဘဝတွေကမ္ဘာကိုမြင်တဲ့အမြင်တွေတိုးတက်လာတဲ့အတွက်ကျေးဇူးတင်တဲ့အကြောင်းကိုလည်းကျူဘားနိုင်ငံသူမယာမီလာဗီတာကသမ္မတအိုဘားမားကိုကျေးဇူးတင်စကားပြောချင်နေပါတယ်။လက်ရှိအစိုးရလက်ထက်မှာဘာအပြောင်းလဲမှဖြစ်မလာနိုင်ဘူးလို့ယုံကြည်နေကြတဲ့သူတွေနဲ့အမေရိကန်ကချမှတ်ထားတဲ့စီးပွားရေးတန်ခါပိတ်ဆို့မှုတွေနောက်ဆုံးမှရုပ်သိမ်းပေးမဲ့မတ်ကြောက်တင်မဲ့အချိန်အဖြစ်အိုဘားမားရဲ့ခီးစဉ်အပေါ်မျှော်လင့်ချက်တွေအမျိုးမျိုးရှိနေကြပါတယ်။1920ခုနှစ်လောက်ကတည်းကအမေရိကန်ကောင်ဆောင်ရဲ့အလဲအပတ်ခီးကိုတွေ့မြင်ခဲ့တဲ့ရိုဇလင်းဘရိုတိုကတော့သူ့နိုင်ငံထဲမှာအပြောင်းလဲတွေစပြီးမြင်နေရပြီလို့ဆိုပါတယ်။အဓိကစားတောက်ကုန်းနိုင်ငံတကာအဝယ်တော်ဖြစ်တဲ့ကလော်ဒီယာတိုလန်ဒိုအတွက်ကလည်းအမေရိကန်နိုင်ငံထဲကဆက်ပစ္စည်းအစိတ်အပိုင်းတွေဝယ်ယူနိုင်တော့မှမို့အလုပ်အကိုင်းတွေကောင်းလာတော့မယ့်လက္ခဏာဖြစ်ပါတယ်။အင်တာနက်လိုင်းတွေပိုရပြီးတော့ပိုပြီးပွင့်လင်းတဲ့နေစဉ်ဘဝတွေရဖို့ကိုလည်းမျှော်မှန်းနေကြတာဖြစ်ပါတယ်။မစ္စတာအိုဘားမားခီးစဉ်အတွင်းမြို့တော်ကိုသွားတဲ့လမ်းမတွေကိုနည်းနည်းလေးပြင်ဆင်လိုက်တာနဲ့အဲ့ဒီနေ့မှာအရက်တွေရောင်းချခွင့်ကိုအစိုးရကပိတ်ပင်လိုက်တာကလို့ရင်အပြောင်းလဲတွေချက်ချင်းဖြစ်လာလိမ့်မယ်လို့တော့ကျူဘားနိုင်ငံသားတွေကမျှော်လင့်ချက်မထားကြသေးပါဘူး။
အရှိလက်ပိုင်းဒေသက IS သွေးကြအဖွဲ့တဲကိုဝင်မို့ဆုံးဖြတ်တဲ့အချိန်မှာသူ့အနေနဲ့မှန်မှန်ကန်ကန်တွေးတောစဉ်းစားမှုမလုပ်ခဲ့မိဘူးလို့ IS အဖွဲ့ကနေထွက်ပြေးလာရတယ်လို့ဆိုတဲ့မိုဟာမက်ဂျမာလ်ခေါဝဲကဝန်ခံပြောဆိုပါရတယ်။အီရတ်နိုင်ငံကာဒစ္စတန်ဒေသမှာပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာသူကြုံခဲ့ရတဲ့အဖြစ်အဆိုးတွေအပေါ်မှာအမေရိကန်နိုင်ငံသားမိုဟာမက်ဂျမာလ်ခေါဝဲကအခုလိုသုံးသပ်ပြောကြားခဲ့တာပါ။အသက်26နှစ်အရွယ်ခေါဝဲဟာအီရတ်နိုင်ငံမြောက်ပိုင်းစင်ဂျာမြို့အနီးမှာကတ်ပက်ရှမာကတိုက်ခိုက်ရေးသမားတွေစီမှာအခုသတင်းပတ်ထဲမှာလက်နက်ချခဲ့တာဖြစ်ပါတယ်။သူဟာအဲ့ဒီမှာပဲတနင်္လာနေ့ကလေးကထိမ့်သိမ်းခံထားရတာဖြစ်ပါတယ
်။အချင်းပြတ်ချစားမှုဆွဲချက်တွေကလည်းကင်းလွတ်ခွင့်ရစေမဲ့အစိုးရကအဖွဲ့ရာထူးတနေရာကိုလက်ခံနိုင်ခြင်းမရှိအောင်ဘရာဇီးလ်သမ္မတဟောင်းလူးဝစ်အင်နာစီယိုလူလာဒီဆီလ်ဗာကိုဘရာဇီးလ်အမြင့်ဆုံးတရားရုံးကပိတ်ပင်တားမြစ်လိုက်ပါတယ်။ သမရဟောင်းလူလာကိုအစိုးရအဖွဲ့တွင်ရာထူပေးလိုက်မယ်ဆိုရင်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုစတင်တဲ့မမှန်မကန်လောက်ရတွေပို့ပြီးတိုးလာစေလိမ့်မယ်လို့အမြင့်ဆုံးတရားရုံးရဲ့တရားသူကြီးဂီလ်မာမက်ဒစ်ကသူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မနေ့တောက်ကြနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။ရာဇဝတ်တရားရုံးကနေဘရာဇီးအစိုးရအဖွဲ့ဝင်ဝန်ကြီးတွေကိုတရားစွဲဆိုမှုတွေလုပ်လို့မရဘဲနဲ့ဗဟိုတရားရုံးချုပ်မှသာတရားစွဲဆိုနိုင်တာဖြစ်ပါတယ်။အငင်းပွားစရာဖြစ်နေတဲ့အစိုးရအဖွဲ့တွင်ရာထူးတင်ရကိုအကျင့်ပြတ်ချဆောင်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့သမရဟောင်းလူလာကိုလက်ရှိသမရဒယ်မာရိုဆက်ကပေးအပ်လိုက်ရင်ရာဇဝမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေရပ်နားလိုက်ဖို့အခြေအနေတွေဖြစ်ကောင်းဖြစ်သွားနိုင်ပါတယ်။သမရဟောင်းလူလာဟာအစိုးရပိုင်းပက်ထရိုဘတ်ရေနံကုမ္ပဏီကတဆင့်ငွေမဲခဝါချမှုတွေလုပ်ခဲ့တဲ့လို့ရအပြင်အကျင့်ပြတ်ချဆောင်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။လူလာဟာဘရာဇီးသမရအဖြစ်2003ကနေ2010ထိတာဝန်ထမ်းဆောင်ခဲ့ပြီးတော့သူ့အနေနဲ့အမှန်မကန်လုပ်ခဲ့တာမရှိဘူးလို့ညင်ဆိုထားပါတယ်ရှင်။
စနေနေ့ကနိုင်ငံတကာအာကာသစခန်းကိုအာကာသယာဉ်မှူးနောက်ထပ်3ဦးရောက်ရှိလာခဲ့ပါတယ်။ဒီထဲကမှအာကာသယာဉ်မှူး Jeff Williams ဟာအမေရိကန်စာရင်းတစ်ခုကိုချိုးနိုင်တော့မှာပါ။ Jeff Williams ဟာနိုင်ငံတကာအာကာသစခန်းကိုပထမဆုံးရောက်ရှိခဲ့တဲ့အမေရိကန်အာကာသယာဉ်မှူးဖြစ်ပါတယ်။လာမယ့်6လအတွင်းမှာသူ့ရဲ့အာကာသထဲမှာနေထိုင်တဲ့ရက်စုစုပေါင်း934ရက်တည်းရှိပြီးအမေရိကန်သမိုင်းမှာအချိန်ကြာဆုံးနေထိုင်ခဲ့တဲ့အာကာသယာဉ်မှူးဖြစ်လာတော့မှာပါ။ Williams နဲ့အတူရုရှားအာကာသယာဉ်မှူးနှစ်ဦးတော့ဟာအဲ့ဒီအာကာသစခန်းမှာရှိနေပြီဖြစ်တဲ့လူပါတဲ့အဖွဲ့နဲ့ပူပေါင်းပြီးတိတ်ပန်တဲ့ဇီဝဗေဒဆိုင်ရာဆက်သက်မှုတွေပြုလုပ်ကြမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့ကချင်ပြည်နယ်ဖားကန့်ဒေသဘက်ကသတင်းကိုတင်ပြပေးကြပါမယ်။ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်မဲ့အစိုးရသက်လက်ထက်မှာကချင်ပြည်နယ်ဖားကန့်ဒေသတွင်ကြောက်စိမ့်တရံသာတတွေအလုံးစုံတူးဖော်ထုတ်လုပ်နေတာရဲ့နောက်ဆက်တွဲသဘောပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေနဲ့ဒေသခံတွေရဲ့လူနေမှုဘဝဆုံးရှုံးနေတာနေရာတွေကိုအလေးပေးပြီးအရေးတကြီးဖြေရှင်းပေးဖို့ဖားကန့်မျိုးမီမျိုးဖားတွေနဲ့ဒေသခံပြည်သူတွေကတောင်းဆိုလိုက်ပါတယ်။ဆိုရတဲ့ကိုလိုအပ်တဲ့ဒေသတွင်းကအချက်လက်တွေနဲ့ကူညီကြံပေးဆောင်ရွက်နိုင်ဖို့ကိုလည်းပြည်နယ်တိုင်းအသီးသီးကရပ်ဖတ်ဖွဲ့စည်းနေတဲ့ဒေသခံတွေဖက်ကတ်မှာအခုတွဲဆုံနေကြပြီးတော့ဝိုင်းဝန်းဆွေးနွေးဖြေရှာနေကြပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်ကမ္ဘာအရေအတွင်းအဆင့်မီကြောက်မြတ်ရတနာဖြစ်တဲ့ကြောက်စိမ့်ထွက်ရှိရာကချင်ပြည်နယ်ဖားကန့်မြို့မှာပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးကအရက်ဖက်လူမှုအဖွဲ့တွေကချင်ပြည်နယ်တွင်းကအရက်ဖက်အဖွဲ့ကြီးရမီရဖာတွေနဲ့ဒေသခံပြည်သူတွေစုဝေးပြီးတော့ဖားကန့်ဒေသတွင်ကြောက်စိမ့်တယံဇာတတူးဖော်ထုတ်လုပ်မှုဆိုင်ရာမူဝါဒအထောက်အကူပြုဆွေးနွေးပွဲကိုဖားကန့်နှစ်ချင်းအသင်းတော်မရှိကထောင်ဖျားရှောင်းမှာတွေ့ဆုံဆွေးနွေးနေကြတာပါအနာရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့လာမယ့်ဆိုရတဲ့လက်ထက်ကချင်ပြည်နယ်ဖားကန့်ဒေသအရေးအလေးပေးဆောင်ရွက်ပေးဖို့ကချင်ပြည်သူတွေကလိုလားကြောင်းဖားကန့်မျိုးမိမျိုးဖားဖြစ်တဲ့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဦးလာထောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒီမှာရှိနေတဲ့ဒေသခံလူထုတွေရဲ့ဘဝကိုပေါ့လေသိရှိမားလေပြီးတော့အစာနာပြီးတော့ကျွန်တော်တို့အတွက်လည်းဒီကွန်မြူနတီအတွက်ပဲဖြစ်နေကျွန်တော်တို့ဒီမှာလက်ရှိရှိနေတဲ့လူထုတွေအတွက်ဆက်စပ်ပေးတာပြီးတော့ကျွန်တော်အတွက်လည်းအခွင့်အရေးတွေဖန်တီးပေးတာလို့အဲ့လိုပြောချင်ပါတယ်ကျွန်တော်ကတ်တန်းတွေကမှပေါ့လေဒီနေ့မကြတဲ့နေ့ထုတ်ပြီးပြောပြရတဲ့ဒီချက်နဲ့ရတနာပြည်ပြမှုရဲ့ဒီနောက်ဆက်ပြတ်ကနာကိုအခုရမယ်အစိုးရဖြစ်မှာပေါ့လေကျွန်တော်ဘယ်လိုဖြစ်ရှိနေလို့ပေါ့ကျွန်တော်မီးဝမ်းစစ်ကိုဘယ်လိုအထောက်အပံ့ပေးနိုင်လဲဆိုတော့ဒီကစားပြီးဝင်းဆွေးနွေးကြပ
ါကချင်ပြည်နယ်တွင်းကကြောက်စိမ့်တယံဇာတတူဖော်ရေးလုပ်ငန်းတွေရဲ့အရေးကိစ္စနောက်တဘာဝပန်ဝင်းကျင်ထိန်းသိမ်းကာကွယ်စောင့်ရှောက်ရေးကိစ္စတွေဟာ NND ပါတီအစိုးရလက်ထက်အလေးထားဖြေရှင်းပေးမယ့်အရေးကိစ္စတွေဖြစ်တဲ့ဆိုတာကိုလည်းဖားကန့်ဒေသကအမျိုးသားလွှတ်တော်ရဲ့လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကလည်းပြောဆိုပါရယ်ဖားကန့်ဒေသအရေးနဲ့ပတ်သက်ပြီးတော့ဒေသရင်းတွေ့ကြုံနေရတဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးလွှတ်တော်ရင်းတင်ပြဆွေးနွေးနိုင်အောင်ဆောင်ရွက်နေတဲ့အကြောင်းတဘာဝပတ်ဝန်းကျင်နဲ့တယံဇာတရေးရာကော်မတီဝင်တွေဖြစ်တဲ့ဖားကန့်လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကအခုလိုရှင်းပြပါရယ
်အင်းသားဒီကောင်းပေးဖို့လုပ်ဖို့ဒီကထားတယ်။နောက်ပို့ပြီးတော့မှကျွန်တော်ဇီးပြရမှာလေဒီတဘာပေါဝင်ရင်ပေါ့ဗျာ။ဥ6ဆိုကျွန်တော်တို့ဖက်ကမှ3မြောက်ဖြစ်သွားမြစ်တီချ6နေညောင်းနေ4 3မြောက်ဖြစ်သွားပြီ။နောက်ပြီးတော့မှအဲ့ဒီမှာရှိတဲ့တောတောင်တွေအလုံးပြောင်းသွားပြီ။တောင်တွေကအကုန်ပြိုသွားပြီဆိုတော့ဒါတွေတို့ကျွန်တော်တို့က ပြောမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံကောက်ရီတူးနေရမလို့ပဲနဲ့အေးအေးဆေးဆေးလေးနဲ့ကျွန်တော်လူစားခေစားလို့ရတယ်ယူစားကိုကျွန်တော်တို့ကပေါ်စားစုကြည်နဲ့ပြောမယ်ဆိုအညာသာတောက်တော့သူကလိမ့်ထားပါဗျအင်းဒီထားတာကသူလူရင်းမြစ်ပဲလေလူရင်းမြစ်ပဲဆိုလူရင်းမြစ်ဒီတူးတက်လာမှလည်းနိုင်ငံတူးတက်မှာကျွန်တော်အင်းဒီပစ္စည်းဥစားထုတ်ရုံးစားနေလို့ဒီဥစားကိုရရှိမြတ်တည်နိုင်မှုကိုကျွန်တော်မြင်တယ်နော်ကျွန်တော်လည်းဒီသက်ခံပြတော့စင်ပြောလို့ညိမှာပါဗျကျွန်တော်ရှိကတော့ကျွန်တော်ဘယ်လိုလုပ်မလဲဆိုသူတင်လာတဲ့ဟာကိုကျွန်တော်ကဒီမှာစစ်စစ်ပြီးတော့မှအားလုံးနဲ့တိုင်ပင်ပြီးတော့မှသဘောမျိုးဝင်နေတယ်မကြည့်အောင်ပါဗျအလုံးနေနဲ့ဘယ်လိုလုပ်ကြမလဲဆိုတော့သူတို့ကဆွဲလာတဲ့ဟာကိုကျွန်တော်ကဒီမှာလွတ်တော်မရောက်ခင်မှာကျွန်တော်အပြင်မှာညှိနှိုင်းဦးမှာပေါ့ဗျာညှိနှိုင်းပြီးတော့မှဒီဥစ္စာကိုလွတ်တော်ဥပဒေပြည့်အနေနဲ့တင်နေအောင်တော့လုပ်ဖို့ကြိုးစားနေပါတယ
်ဖားကန်ဒေတာခန်ဒီအနေနဲ့ဒေတာရင်းကသဘာဝတည်ရန်ဇာတအကျိုးစီးပွားကိုခန်းစား권ရရှိရေးဒေတာခန်ဒီစိတ်ပိုင်းရုပ်ပိုင်းဆိုင်ရာလုံခြုံမှုမရှိဘဲအသက်အန္တရာယ်ဖြစ်ရတဲ့အထိထိခိုက်နစ်နာဆုံးရှုံးခဲ့ရတဲ့လူနေမှုဘဝတွေရဲ့နစ်နာချက်တွေနောက်မြေစာပုံပြိုကျမှုကြောင့်ဆုံးရှုံးခဲ့ရတဲ့အသက်တွေမူဝိစေဝါနဲ့လောင်းကစားပြဿနာတွေမြေချောင်းရေအေးမြစ်တွေပြောင်းလဲရတဲ့အထိနစ်နာခဲ့ရတဲ့သဘာဝတည်ရန်ဇာတထိခိုက်ခဲ့ရတာဒီအတွက်အစိုးရတဲ့အနေနဲ့စနစ်တကျဖြည့်ရှင်းဆောင်ရွက်ပေးဖို့ဒေသခံပြည်သူတွေကလိုလားနေကြတယ်လို့လည်းဖားကက်မြို့ကန်ဦးလာထောင်ကပြောပါတယ်
ကျွန်တော်တောင်းပန်ပြီးဒေနာခံပြီးတော့လေခံပြီးတော့ဟုတ်ဒီပေါ်ရာရူးရီအလုံးအသိမဲ့ခံရတယ်ကဒီအသိမဲ့ခံရင်ဒီမကဘူးဒီဆိုးကျိုးကပါလဲဆိုတော့အခုကျွန်တော်တို့နှစ်တိုင်းလူခံစားနေရတယ်ဗျာစမ်းမာရီရတရားရရစသဖြင့်မိနာမှုရအချင်းချင်းခံစားရတဲ့အခါတော့ကြာကိုကျွန်တော်တို့ဘယ်လိုပြီးသွားမလဲဘယ်လိုဖြစ်ရှင်းမလဲဆိုတဲ့အရာကိုကျွန်တော်ဒေတာကမြတ်ကျွန်တော်မျိုးတက်မလဲဘာလို့ကြားရမလဲလက်မှတ်ပတ်ပတ်လေးဖြစ်ဖို့ပြတယ်အဲ့ဒါကိုကျွန်တော်ဒီဆွေးနွေးထားပါတယ်ဟုတ်ကဲ့အဲ့ဒါကိုသိရမှာပါဆင်းလို့
ပြီးခဲ့တဲ့လဇန်နဝါရီလကွန်ပိုင်းတို့ကတတ္ထုရင်းဝင်းကြီးဘက်ကနေပြီးသဘာဝတည်ရန်ဇာတတူဖို့ရေးနဲ့ဆိုင်တဲ့ထုတ်ပြန်ကြေညာချက်ထွက်လာပြီးခဲ့တဲ့နောက်ပိုင်းဖားကန်ဒေတာအပါအဝင်မြန်မာနိုင်ငံတဝန်းကသဘာဝတည်ရန်ဇာတတူဖို့ထုတ်လုပ်ရေးနဲ့ပတ်သက်ပြီးလူမှုအကျိုးခံစား권ရရှိရေးသဘာဝပတ်ဝန်းကျင်မပြတ်စည်းစေရေးဒေတာခန်ရဲ့လူနေမှုဘဝတွေဖွံ့ဖြိုးတိုးတက်ရေးအတွက်ဒေတာခန်နေနဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကစုဝေးဆွေးနွေးမှုတွေပြုလုပ်ကြပြီးလက်ရှိအုပ်ချုပ်နေစေအစိုးရကိုရောနောင်တက်လာမယ့်အစိုးရတစ်ကိုရောတောင်းဆိုချက်တွေအကြံပြုချက်တွေတင်ပြနိုင်ရေးဆောင်ရွက်နေကြတာလည်းဖြစ်ပါတယ်ရှင်
အဲ့ဒါဖြစ်ပါတယ်ခင်ဗျာအခုတခါတော့အမေရိကန်ကအငင်းပွားစရာမှတ်တမ်းရုပ်ရှင်တစ်ခုအကြောင်းကိုပြောပြကြပါမယ်အမေရိကန်နိုင်ငံတွင်းသဘောထားကွဲလွဲမှုအများဆုံးအရာတွေကတစ်ခုဖြစ်တဲ့ကိုဝန်ဖျက်ချတဲ့ကိစ္စနဲ့ပတ်သက်တဲ့မှတ်တမ်းရုပ်ရှင်တစ်ခုထွက်ပေါ်လာပါတယ်အမေရိကန်အမြင့်ဆုံးတရားရုံးကနေမျိုးသမီးတွေကိုဝန်ဖျက်ချအခွင့်ရှိတယ်လို့အချင်းချင်းအတီးပြုတ်နေချိန်မှာပြည်내အတော်များများမှာပိုအန်ဒီယကင်းနဲ့ကိုယ်ဝန်ဖျက်ချမှုရအောင်ကန့်သတ်မှုတွေကို Conservative Party ဥရပြုအမတ်တွေကပြဋ္ဌာန်းလိုက်ပါတယ်။ဒါပေမဲ့လည်း Trump လောင်ပိတ်မိနေခြင်းဆိုတဲ့မှတ်တမ်းရုပ်ရှင်မှာ Director Don Porter ကဥရပြဋ္ဌာန်းချက်တွေကကိုယ်ဝန်ဖျက်ချနိုင်မဲ့အခြေအနေတွေကိုတားမြစ်လိုက်တာဖြစ်တယ်လို့ဆိုပါတယ်။အထူးသဖြင့်ဝင်ငွေနဲ့အမျိုးသမီးတွေအတွက်လုံခြုံစိတ်ချရတဲ့ကိုယ်ဝန်ဖျက်ချမဲ့ဈေးကမ်းရှိရာဝေးလံတဲ့နေရာစီသွားဖို့မတတ်နိုင်ကြဘူးလို့ဆိုပါတယ်။ Penelope Paulo ရဲ့သတင်းလွှာကိုနန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
House Bill 2 is finally passed.
American လွတ်တော်မှာကိုဝန်ဖျက်ချခွင့်ဥပဒေကိုအတည်ပြုပေးလိုက်တဲ့အတန်းမှာဒီလိုအတည်ပြုပေးလိုက်တဲ့အပေါ်အယ်ဘာမားပြည်နယ်ကမြို့ပွားမှုဆိုင်ရာကျန်းမာရေးစေခန်းပိုင်ရှင် Jones Ayers ကတော့ကိုဝန်ဖျက်ချခွင့်ကိုကန့်သတ်ထားတဲ့ Texas ပြည်နယ်တွင်က HB2 ဥပဒေကို2013ခုနှစ်မှာအတည်ပြုလိုက်တဲ့အပေါ်ဝေဖန်ပြောဆိုနေတာပါ။တခြားပြည်နယ်တွေမှာလည်းအလားတူသတ်မှတ်ချက်တွေထည့်သွင်းထားပါတယ်ဒီထဲမှာကိုဝန်နလရှိသူတွေကိုကိုဝန်ဖျက်ချခွင့်တားမြစ်ချက်နဲ့ကိုဝန်ဖျက်ပေးတဲ့စေခံတွေကိုလည်းခွဲစိတ်ကုစေခံတွေလို့အစစ်မြင့်ထားရမယ့်အချက်တွေပါဝင်ပါတယ်။ကိုဝန်ဖျက်ပေးရတဲ့ဆရာဝန်တွေကိုလည်းနှိစရာဆေးရုံလေးစီမှာဆေးရုံတင်ခွင့်ပေးထားပါတယ်။ဒီလိုလုပ်ခြင်းအပြင်ပိုစိတ်ချရတဲ့ကိုဝန်ဖျက်ချမှုတွေဖြစ်လာစေမယ်လို့ထောက်ခံသူတွေကဆိုကြပါတယ်။ဒါပေမဲ့လည်းအမြင့်ဆုံးတရားရုံးကမတ်လအစောပိုင်းကအတည်ပြုပေးလိုက်တဲ့ Texas ဥပဒေကိုစိန်ခေါ်ကြတဲ့ဝေဖန်ရေးသမားတွေကတော့ဒီလိုပြဋ္ဌာန်းချက်တွေဟာစေခန်းတွေကိုပိတ်သွားအောင်လုပ်ရရောက်တယ်လို့ဆိုပါတယ်။ Borders ရဲ့မတ်တမ်းရုပ်ရှင်ထဲမှာတော့ကိုဝန်ဖျက်ပေးတဲ့စေခန်းတွေဖြစ်တဲ့ Alabama နဲ့ Mississippi ပြည်နယ်ရင်းကဒေါက်တာ Willie Sparker ဟာအဲ့ဒီပြည်နယ်ရင်းကဆေးရုံတွေမှာလူနာတင်ခွင့်ရမထားဘူးလို့ဆိုပါတယ်။စေခန်းတွေကိုအစင်မြင့်ခိုင်းတာဟာလည်းကုန်ကျစရိတ်များနိုင်တယ်လို့လူလဲမလို့အပ်ဘူးလို့မတ်တမ်းရုပ်ရှင်ထဲမှာပြောဆိုကြပါတယ်။အယ်ဘာမာကနောက်ထပ်စီကံပိုင်ရှင်တယောက်ဖြစ်တဲ့ဒယ်လ်တန်ဂျွန်ဆန်ကတော့အခုလိုဆိုပါတယ
် I've spent close to $1 million to
ဘတ်ဂျက်တွေအလုံးပြည့်မြောက်စီကံစီမင်းမှုကျွန်တော်ဒေါ်လာတန်းနီးပါးလောက်သုံးခဲ့ရပါတယ်သတ်မှတ်ချက်အလုံးလုံးထားပြီးပြီးတော့ကျွန်တော်ထင်မြင်မယ်လဲသူတို့တွေကစီကံကိုစာတင်ကြောင်းနဲ့ပေးနေထောင်အတွင်းမှာရှိမနေရဘူးဆိုပြီးတော့နောက်ထပ်ဥပဒေတွေထုတ်ပြန်ပါတယ
် Texas Rights ရဲ့ညွန်ကြားရေးမှူး Elizabeth Graham ကတော့မှတ်တမ်းရုပ်ရှင်ကိုတိုက်ရိုက်ဝေဖန်တာမျိုးမရှိပေမဲ့လဲ Texas ဥပဒေတစ်ကိုအခုလိုကောက်ွယ်ပြောဆိုပါရယ်
Ambulatory surgical center requirements are the basic standard of care in surgery centers across America. And although some women
ကိုဝင်ဖြတ်ချတာကတခုရီတော့ရွေးချယ်စရာလို့အမျိုးသမီးတွေမခံစားစေချင်ပါဘူး။နောက်ဆုံးဒီဆုံးဖြတ်ချက်ချလိုက်တဲ့အခါမှာလေကိုဝင်ဖြတ်ချခြင်းအတွင်းမှာကိုလက်အင်ကချုံရင်းသွားတာမျိုးမဖြစ်ဘဲနဲ့အနေရကင်းကင်းနဲ့သူတို့တွေစောင့်ရှောက်မှုရနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေရှိစေချင်ပါတယ်
။ဒါပေမဲ့လည်းရုပ်ရှင်ရိုက်ကူးသူ Don Porter ကတော့အဲ့ဒီဥပဒေတွေကကိုဝင်ဖြတ်ချခွင့်ကိုပြတ်ပြားစေတဲ့အကြောင်းပြချက်တွေဖြစ်တယ်လို့အခုလို့ဆိုပါတယ်
။ The American Medical Association, the American College of
Obstetricians, ဆေးပညာအဖွဲ့အစည်းသားဖွားမီးရဲ့ college တို့ကတော့အခုလိုသတ်မှတ်ချက်တွေကဆေးပညာအရာမလိုအပ်ဘူးလို့ဆိုပါတယ်။မျိုးသမီးတွေရဲ့ကျန်းမာရေးအတွက်ဆိုပြီးနိုင်ငံရေးသမားတွေကဥပဒေပြဋ္ဌာန်းလိုက်ကြပါ။ဥပဒေပြုခဲ့တဲ့သမိုင်းမှတ်တမ်းတွေကိုပြန်ကြည့်ရင်နောက်ပြီးတော့ဒီဥပဒေကိုအတကယ်အတည်ပြုပေးလိုက်တဲ့ပြည်နယ်တွေကိုကြည့်ရင်ဒါကိုနိုင်ငံရေးသမားတွေကပဲလုတ်ခဲ့ကြတာကိုတွေ့ပါလိမ့်မယ်။သူတို့အားလုံးက Texas ပြည်နယ်အုပ်ချုပ်ရေးမှူး Rick Perry လိုပဲကိုဝင်ဖြတ်ချတာကိုအတိတ်မှာခြံထားဖို့တန်ဋိဌာန်ပြုထားကြသူတွေပါ။
ဥပဒေတည်ကြောင်ဆေးခန်းပိတ်သွားလို့အခက်အခဲကြုံခဲ့ရတဲ့အမျိုးသမီးတယောက်ရဲ့ဆက်ကြောင်းကိုမှတ်တမ်းရုပ်ရှင်ထဲမှာအခြေတည်ရိုက်ကူးထားပါတယ်။အမျိုးသမီးများကျန်းမာရေးစောင့်ရှောက်မှုဆေးခန်းအကြီးအကဲမာဗာဆယ်ဒါကအခုလိုဆိုပါတယ်
။ She's 13 years old and she is a victim of
မတော်မတရားအဓမ္မကျင့်ခံတဲ့ကလေးမလေးတယောက်ဆိုရင်အသက်က73နှစ်ပဲရှိပါသေးတယ်။သူကမက်ကလန်ကနေပြီးဆန်အန်တိုနီယိုကိုရောက်ဖို့၄နိုင်လောက်ကြောင်ကားနဲ့မောင်းပြီးလာခဲ့ပေမဲ့သူ့အတွက်ဘာမှလုပ်မပေးနိုင်လို့ပြန်မဲပြန်ခိုင်းလိုက်ရပါတယ်။
တိုင်းနဲ့ချီတဲ့အမျိုးသမီးတွေသူတို့ဘာသာကိုယ်ဝန်ဖျက်ဖို့ကြိုးစားရင်သူတို့ကိုသူတို့ထိခိုက်နာကျင်အောင်လုပ်ခဲ့ကြတယ်လို့ရုပ်ရှင်ထဲမှာဖော်ပြထားပါတယ်။ Texas ဥပဒေကိုဆက်ထားမလားပယ်ဖျက်မလားဆိုတာကိုထောက်ခံသူနဲ့ကန့်ကွက်သူအညီအမျှဖြစ်နေတဲ့အမြင့်ဆုံးတရားရုံးကဒီနှစ်နောက်ပိုင်းမှာဆုံးဖြတ်မှာပါ။ဘယ်ဖက်ကအသားရမလဲဆိုတာကတော့အခုချိန်ထိမရေရာသေးပါဘူးရှင
် Well, Myanmar has many great products.and services that are very attractive to the United States.
နိုင်ငံချင်းလုံလံမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမသိမှုလေ။ဈေးကလည်းလုံးချင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
ရန်နေစားလည်းလည်းပို့ပြီးတော့ခက်ခဲတာပေါ့ကားချားထဲမှာငင်းနေရတာပေါ့။ကားချားထဲမှာကိုဝင်းဝင်းဝင်းဝင်းတော့ရှာနေရတာ။ဒီကဲပတ်ဆောင်မရရအောင်ရှာတာ။မနေ့ပိုင်းကိုဈေးပိုးရအောင်ရှာတာ
။မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုတ်ကိုင်းတဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ။
ပြည်မြန်မာပိုင်းကနေစနေညဘက်မြန်မာဘာသာစီစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတော့စနေညဘက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ရမှာပါမတ်စုမြတ်မုံကစီစဉ်တင်ဆက်ပြီးတော့ကိုသားညုံနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
ရွေးကောက်ပွဲအောင်နိုင်ရေးတောင်းပန်ယူရတဲ့သူတွေလည်းလေလွယ်တော့မလွယ်လှောက်ဘူးเนาะကိုသားညုံဦးစီယုံရဲ့အတွက်လည်းစီစဉ်ရရမငွေရဖို့လည်းစူးစမ်းရတယ်တော်တော်လေးအလုံများကြမှာပဲ
ရွေးကောက်ပွဲဝင်တဲ့စုတွေကလုတ်ဆရာတွေတောင်းနေကြတော့အများကြီးဖြစ်မှာပေါ့ဗျာ
ခုနကကျွန်တော်ပြောတဲ့အောင်နိုင်ရေးကိစ္စကဒီအမေရိကန်2016သမ္မတရွေးကောက်ပွဲနဲ့ဆိုင်တာပ
ါဩဟုတ်သားပဲဒီအမေရိကန်မှာလည်းသမ္မတရွေးကောက်ပွဲဝင်ပြိုင်နိုင်ဖို့ကကုစလေလောင်းတွေအပြိုင်ကိုစီယုံနေကြတာ Republican Party ဘက်ကဒေါ်နယ်ထရန့်တယောက်ရဲ့သတင်းကတော့တစ်နှစ်တမျိုးကိုမယိုးရအောင်တွေးနေရတာပဲဗျာမဆူပြမုံကဘာရီများစိတ်ဝင်စားစရာတွေ့ထားလို့
စိတ်ဝင်စားစရာဆိုတာထက်ကိုထူးခြားတယ်ပြောရမယ်ရှင်ဒီ Twitter လူမှုကွန်ရက်သိရမလားအခုအဲ့ဒီ Twitter လူမှုကွန်ရက်မှာ American သမ္မတလောင်းဝင်အရွေးခံမဲ့သူတွေကိုအလှငွေထက်နိုင်အောင်လို့ Twitter ပေါ်မှာချိတ်ဆက်ပေးလိုက်ပြီလေ American နိုင်ငံထဲမှာရှိနေတဲ့ဘသူမဆိုကိုကြိုက်တဲ့သမ္မတလောင်းအတွက်ကိုကြိုက်တဲ့လောက်အလှငွေထည့်လို့ရအောင်လို့ Twitter ပေါ်မှာလုပ်လိုက်တာ
မိုဘိုင်းလက်ကင်ဖုန်းတွေပေါ်ကနေပြီးတော့လူလဲကူကူငွေလွှဲလို့ရတဲ့ Square ဆိုတဲ့ online ငွေလွှဲကုမ္ပဏီနဲ့ Twitter ကုမ္ပဏီပေါင်းပြီးတော့လုပ်လိုက်တာမဟုတ်လားတူတာပေါ်မှာဆိုတော့ကျေပြမြန်ကွန်ရက်ဖြန့်ပြီးတော့အလှခံနိုင်တာပေါ့ဗျာ
လူမှုကွန်ရက်တွေဆိုတဲ့အတိုင်းသတင်းတစ်ခုခုဖြစ်ပြီးအထူးသဖြင့်ဒီနိုင်ငံရေးသတင်းတစ်ခုခုဖြစ်ပြီးဆိုတာနဲ့အွန်လိုင်းပေါ်မှာချိတ်ဆက်ထားကြသူတွေအချင်းချင်းကြားမှာအဲ့ဒီသတင်းတွေကိုမျှကြတယောက်နဲ့တယောက်အပြန်အလှန် tweet တွေ retweet တွေလုပ်ကြပြီးတော့အမြင်တွေကိုဖလှယ်ကြတာမလားအဲအကြောင်းသမရလောင်းတွေနဲ့သူတို့လုပ်နေတဲ့အလုပ်တွေအတွက်ကိုအလှထည့်နိုင်အောင်လို့ Twitter ကလှုပ်ပေးလိုက်တာလို့ Twitter ရဲ့ blog ပေါ်မှာပြောထားတယ်လေ
အဲ့ဒါ2016 American သမရလောင်းဝင်ပြိုင်မဲ့သူတွေအတွက်ပဲဟုတ်တယ်နော်မဆူမြောင် တွစ်တာပေါ်မှာနိုင်ငံရေးသမားတွေအတွက်လူငွေထည့်နိုင်ပြီဆိုတာတော့ကျွန်တော်သိတယ်။အမေရိကကပဲလားတခြားနိုင်ငံတွေကရောပါလားဆိုတာကတော့ကျွန်တော်မရှင်းဘူးဗျ။
Twitter ကပြောထားတဲ့အတိုင်းဆိုရင်တော့လောလောဆယ်ဒီ American က2016သမ္မတလောင်းဝင်ရွေးမဲ့သူတွေအတွက်ပဲရှင်းအလှခံခြင်းနဲ့ကိုယ်စားလှယ်လောင်းက Square ရဲ့ဒီ cash.me ဆိုတဲ့ website မှာသွားပြီးတော့မှ register လုပ်စာရင်းဖွင့်ရမယ်။စာရင်းဖွင့်တဲ့သူဟာဒီသမ္မတလောင်းအွန်လိုင်းရေးတို့စီးပွားရေးအဖွဲ့တို့ကသိကြတယ်ဆိုတာကို Square ကုမ္ပဏီကနေပြီးတော့စီးစစ်ပြီးသွားပြီဆိုလို့ရှိရင်အဲ့ဒီသူနာမည်နဲ့သီးသန့်လုပ်ပေးထားတဲ့ link တစ်ခုကိုပေးလိုက်တယ်။သူတို့ရဲ့အခေါ်ဆိုလို့ရှိရင်တော့ #ပေါ့။ရှင်းမှာဒေါ်လာဆိုင်ပါမယ်နောက်မှာကိုရွေးထားတဲ့နာမည်နဲ့ cash tag link ရသွားတာပေါ့အဲ့ဒီ cash tag link ကို Twitter ပေါ်မှာ tweet လုပ်လိုက်ရုံပဲကိုရဲ့ပါတီကိုရဲ့ကိုယ်စားလှယ်လောင်းရဲ့ Twitter account ကိုအားပေးနေတဲ့ Twitter follower တွေဆိုလို့ရှိရင်တော့အဲ့ဒီ tweet ကိုမြင်လို့အလှထဲခြင်းစိတ်ပေါက်လို့ထည့်မယ်ဆိုလို့ရှိရင် click လုပ်လိုက်တာနဲ့ကိုဘလောက်လှူမှာလဲတို့ဘဏ်ကပြနံပါတ်လိပ်စာစတာတွေဖြည့်ပြီးတော့မှလှူလိုက်ရုံပဲအဲ့ဒီအလှခံတဲ့ tweet ကိုကိုကလည်းတဆင့်ထပ်ပြီးတော့ tweet လုပ်လို့ရမှာပါ
ဒီပုံစံမျိုးနဲ့လှူခါတာလွယ်သွားတာပေါ့ဒါနဲ့ဒီအလှူခံနိုင်မှုစင်းဖွင့်တာအခမဲ့လားဗျစင်းဖွင့်ကရောပေးရသေးလား
Square website ကနေပြီးတော့ cash tag link ရနိုင်ဖို့စင်းဖွင့်တာကတော့အခမဲ့ပါဒါပေမဲ့ Twitter ပေါ်မှာအဲ့ဒီ link ကနေတဆင့်အလှူထဲသမျှရဲ့တဲသမကိုရာဂိုင်နှုံးကိုဝန်ဆောင်ကအနေနဲ့ Square ကယူတယ်လို့ Forbes ရဲ့ဆောင်းပါးထဲမှာတော့ရေးထားတယ်ကိုသားညုံရဲ့
တခုတော့ရှိတော့ပေါ့ Twitter ကိုတစ်ချိန်လုံးပပြတ်သုံးကြသူအများစုကလူငယ်တွေလူရွယ်လူလတ်ပိုင်းတွေများတော့အလှူထဲတယ်ဆိုရင်လည်းငွေသုံးထိုင်သူတွေလောက်တော့များများလှူနိုင်ကြမှာမထင်ဘူးဗျအမေရိကမှာကဒီနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေကိုတတိကြီးတွေကဒေါ်လာသိန်းချီအထိအလှူတွေရဲ့ရရောနဲ့လှူရတာအမြဲတည်င်းကြီးတယ်မို့လားဗျ။
အဲဒါကြောင့်ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကမီဒီယာနဲ့လူမှုဆက်ဆံရေးဆိုင်ရာပါမောက္ခတယောက်က Writers သတင်းမှာဒီအချက်ကိုထောက်ပြထားတာရှင့်။တစ်ချိန်တည်းမှာပဲဒီလွယ်လွယ်ကူကူ tweet လုပ်ပြီးတော့အောင်နိုင်ရေးအတွက်အလှူကောက်နိုင်တာမို့လို့ကိုယ့်ကိုထောက်ခံတဲ့ follower တွေနဲ့လူမှုကွန်ရက်ပေါ်မှာအပြန်အလှန်တုံ့ပြန်မှုမပြတ်ရှိတဲ့သမရာလောင်းမျိုးတွေအတွက်ကတော့အခုလိုအလှူကောက်နိုင်တဲ့အတွက်အကျိုးရှိမယ်လို့မြောက်ကယ်ရိုလိုင်းနားတက္ကသိုလ်ကနိုင်ငံရေးဆိုင်ရာလက်ထောက်ပါမောက်ခတယောက်ကလည်းဒီသတင်းထဲမှာပဲပြောထားပါတယ
်။တခုတော့ရှိတာပေါ့ဗျာဒီ online ပေါ်ကနေပြီးတော့လှူတယ်ဆိုတော့ငွေလွှဲပြောင်းတွေကမှတ်တမ်းတစ်ခုအနေနဲ့တော့မှရှိနေအောင်ပဲ။ယူကော့ပွဲစီယုံရေးအောင်နိုင်ရေးအတွက်ပုံမှန်ရမုံငွေရှာမယ်ဆိုရင်ရမုံငွေရှာပွဲတွေစီစဉ်ရမယ်ရမုံငွေကောက်တဲ့စီကံတမှတ်ချက်တွေအတိုင်းဖြစ်အောင်သိထားရမယ်မဟုတ်လားဗျ။အ
ဲဒါကြောင့်မို့လို့ New York Times သတင်းစာကြီးရဲ့ဆောင်းပါးထဲမှာတော့ဘလို့သုံးသပ်လဲဆိုတော့နီးပညာရဲ့အကျိုးကြောင့်နဲ့အဲ့ဒီလိုမျိုးရမုံငွေရှာပွဲတွေစီစဉ်နေစရာမလိုဘူးပွဲလုပ်လို့ရှိရင်လည်းဘယ်နှစ်ယောက်လာကြမလဲဆိုတာကိုကောင်းခဲနေစရာမလိုပဲနဲ့ tweet တစ်ချက်လုပ်ပြီးတော့အလှူခံနိုင်ပြီတဲ့အားသာချက်ကတော့အဲ့ဒီ tweet ကိုနာမည်ကြီးတဲ့သူတွေလူမှုကွန်ရက်ပေါ်မှာလူသိများသူတွေကတဆင့်ထပ်ပြီးတော့ tweet လုပ်လိုက်မယ်ဆိုလို့ရှိရင်ဒီအလှူခံတာကonline ပေါ်မှာပဲလူတွေအများကြီးစီကိုပြန်သွားနိုင်တယ်။လှူခြင်းစိတ်ရှိတဲ့သူတွေအတွက်လည်းတိတ်ပြီးတော့ရှုပ်ရှုပ်ထွေထွေလုပ်နေစရာမလိုပဲနဲ့အလှူထဲလိုက်နိုင်တယ်လို့ရေးထားပါတယ်
။ Twitter ပေါ်မှာအခုလိုမျိုးအလှူခံတာကို2016 American သမ္မတလောင်းရွေးခံနိုင်ဖို့ကြိုးစားနေကြသူအတော်များများသုံးနေကြတာတော့တွေ့တယ်ဗျ။ Republican Party ဘက်ကဆိုရင်သမ္မတလောင်းအားလုံးနှီးပါပဲ။ရမုံငွေရှာစရာမလိုအောင်ချမ်းသာတဲ့တတိကြီး Donald Trump ကတော့ပါလိုက်သေးတယ်။ Democrat Party ဘက်ကဆိုရင်လည်း Twitter follower တန်းချီရှိတဲ့ Hillary Clinton အတွက်အလှူကောက်တဲ့ tweet တွေတွေ့နေရတယ်မဆူမြတ်မော်ရဲ့။
Washington Post သတင်းစာကြီးထဲမှာ Twitter အလှခံတဲ့ကိစ္စဆောင်းပါးသုံးသပ်ချက်ကတော့အခုလိုလောက်တာကြောင့်တဲ့ Twitter အတွက်စီးပွားရေးအရအကျိုးရှိတယ်လို့ပြောထားရဲ့ရှင်။ဒီကမ္ဘာလုံးမှာဒီလူသုံးများတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Twitter ကသုံးတဲ့သူတွေအတွက်အဆင်ပြေစေမဲ့နည်းစနစ်သစ်တွေကိုအခုနှစ်ပိုင်းတွေထဲမှာစ조사တီထွင်လာတာတွေ့ရတယ်တဲ့။အဲ့ဒီထဲမှာ Tweet တွေကနေတဆင့်အကုန်ပစ္စည်းတွေရောင်းဝယ်လုံနိုင်အောင်လုပ်ပေးလာတာမျိုးပေါ့။အဲ့လိုမျိုးပဲအခုလည်းအစင်းမြင့်နီးပညာနဲ့လွယ်လွယ်ကူကူအလှူထည့်နိုင်အောင်လို့လှုပ်ပေးလိုက်တာကနိုင်ငံရေးသမားတွေအတွက်ထက်ကို Twitter ရဲ့ဈေးကွက်မြင့်တင်ရေးပိုင်းအောင်မြင်အောင်ရည်ရွယ်တာဖြစ်တယ်လို့ဆောင်းပါးထဲမှာသုံးသပ်ပါတယ်
။ဒီမှာသိဖို့တစ်ချက်ကလည်း online ငွေလွှဲလုပ်ပေးတဲ့ Square website ကိုပူးတွဲတည်ထောင်တဲ့သူက Jack Dorsey မဟုတ်လား။သူကအခုဒီ Twitter ကုမ္ပဏီရဲ့ယာယီအမှုဆောင်ယာရှိချုပ်လေ။ Twitter ကိုစထောင်တော့ကလည်းသူပါတယ်။အဲဒါကြောင့်မလို့ဒီကုမ္ပဏီနှစ်ခုကိုပို့ပြီးတော့ဆက်ဆက်သွားအောင်လုပ်တဲ့ခြေလှမ်းဖြစ်တယ်လို့လည်းအတော်များများကသုံးသပ်ကြတယ်မဆူမြတ်မော။
နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတွေဆွေးနွေးချက်တွေကိုကိုရက်ဖြတ်ချိတ်ဆက်ထားကြသူတွေကြားအပြန်အလှန်မျှဝေနေကြတဲ့ Twitter ပေါ်မှာအခုလိုမျိုးအလှခံနိုင်အောင်အလှထဲနိုင်အောင်လှုပ်လိုက်တယ်ဆိုတာကတော့လူသုံးများတဲ့လူမှုကွန်ရက်တစ်ခုအတွက်ကရှေ့ပြေးနေတဲ့ဆောင်ရွက်ချက်တစ်ခုလို့အမြင်နိုင်တာကတော့သိကြပါပါရှင
်။မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတော့ Diary Line အစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တော်စီများမင်္ဂလာပါခင်ဗျာ။ Washington မြို့တော် VOA American အတန်ရဲ့စနေညဘက်မြန်မာဘာသာအစီအစဉ်လေးကိုည10:00နာရီအထိ line to meter 25 32 50နဲ့လိုင်းလမီတာ190လောက်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာကတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်။ကိုကျော်သိန်းကထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်။အခုလာမဲ့တနင်္လာအင်္ဂါနေ့တွေကြာရင်တော့မြန်မာနိုင်ငံမှာအစိုးရအဖွဲ့သည်အတော်လေးရုပ်လုံးပေါ်လာပြီလို့ပြောရမှာပါပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဟလာဝန်ကြီးဌာနဘယ်နှခုဖွဲ့စည်းမယ်ဝန်ကြီးအရေးအတွက်ဘယ်လောက်ရှိမယ်ဆိုတာတွေကိုအခုလောလောဆယ်ရွေးချယ်ခံသမ္မတဦးထင်ကျော်ကနေပြီးတော့လွှတ်တော်ကိုတင်ပြပြီးသွားပါပြီတနင်္လာနေ့မှာဆိုရင်ဦးထင်ကျော်ကလွှတ်တော်ကိုရှော်ရတိုးရပေါင်နာတွေစီးတာတွေဒါတွေနဲ့ပတ်သက်ပြီးတော့သူကရှင်းလင်းတင်ပြမှာဖြစ်ပါတယ်အဲကြရင်ဝန်ကြီးစည်းရင်းတွေလည်းပဲအတန်အသင့်ထွက်လာမယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်အဲဒီကနေပြီးတော့သတင်းနှစ်ပတ်တောင်မကြာတဲ့အချိန်အတွင်းမှာတော့မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းအယက်သားတမရတူဦးဆောင်တဲ့အစိုးရအဖွဲ့သည်တက်လာတော့မှာပါဆိုတော့ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကလက်ရှိရွေးချယ်ခံတမရဦးထင်ကျော်တင်ထားတဲ့အစိုးရအဖွဲ့ဖွဲ့စည်းပုံပေါ်ဒီနေ့အပြင်ဝန်ကြီးဌာနအရေးအတွက်တချို့ဝန်ကြီးဌာနတွေကိုပေါင်းပလိုက်တာရှိပါတယ်တချို့အရေးအတွက်တွေညော့သွားပါတယ်ညော့သွားတာမှာငကိုတုံးကဝန်ကြီးဌာန36ခုရှိရာကနေပြီးတော့အခု18ခုပဲအဲ20ခုပဲရှိပါတော့တယ်ကျွန်တော်တို့ကာကွယ်ပြည်ထရေးနေဆက်ရေးကပါဝင်20ခုပဲရှိပါတော့တယ်ငကိုတုံးကဝင်ကြီးအရေးအတွက်38ဦးရှိရာကနေပြီးတော့အခုဝင်ကြီးအရေးအတွက်18ဦးပဲရှိပါမယ်ဒီအချိန်ဒီပုံမှာအခြေခံပြီးတော့အစိုးရအဖွဲ့တည်သွားတယ်လို့ကျွန်တော်တို့ပြောရမှာပါအစိုးရအဖွဲ့တည်သွားတယ်ဆိုတာဟာကောင်းတာတွေဆိုတာတွေကောင်းကျိုးဆိုကျိုးဘာတွေများရှိပါတည်းမြန်မာရေးလှိလာစောင့်ကြည့်ပြီးတော့သုံးသပ်ပြောဆိုနေကြတဲ့ဦးအောင်သူငယ်နဲ့ဦးကျော်လင်းဦးတို့ကိုပင်နိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားပါတယ်ဆိုတော့ဦးအောင်သူငယ်ခင်ဗျာအစိုးရအဖွဲ့အရေးအတွက်အစိုးရအဖွဲ့ဝင်အရေးအတွက်ဝန်ကြီးဌာနအရေးအတွက်နေသွားပါတယ်ရော့သွားပါတယ်တနည်းအားဖြင့်အစိုးရအဖွဲ့သိသွားပါတယ်အဲ့ဒီမှာစူဂျူကောင်ဂျူဥောင်းသူကြီးဘယ်လိုသုံးသပ်ပါလဲ
ဟုတ်ကဲ့ဟိုဂျီကူရအားဖြင့်ပြောရရင်တော့ NLD ရဲ့ဒီရေကောက်ပွဲသူကမ်ပိန်းဝဲဆယ်စဉ်ကလေးอ่ะပေါ့နော် Lean and effective government ပေါ့ကျစ်လက်ပြီးတော့ပို့ပြီးတော့ထိရောက်တဲ့အစိုးရမျိုးဆောင်ရွက်မယ်ဆိုပြီးပြောလာပါတယ်ဆိုတော့အစိုးရအခုအဝဝန်ကြီးအရေးအတွက်တွေလျှော့နေပြီးဝန်ကြီးဌာနတွေလျှော့နေပြီးတော့ပြင်တာကဒီသဘောလို့ကျွန်တော်ယူဆပါတယ်ဆိုတော့အဲ့တော့အားကောင်းချက်ကပြောမယ်ဆိုရင်တော့ဒီဝန်ကြီးတွေအတွက်ပေးရတဲ့လစာအဆောင်ရောင်စသဖြင့်တွေတော်တော်သက်သွားသွားမယ်အနေအထားရှိပါတယ်ဆိုတော့နောက်တစ်ခုကလည်းနိုင်ငံတကာမှာကဒီလို small government ပေါ့နော်အစိုးရကိုတွင်းငယ်အောင်လုပ်ထားတဲ့စနစ်တွေကနိုင်ငံတကာမှာလည်းကျင့်သုံးနေပါပြီအဲ့တော့ဒါနဲ့လည်းယူယူတယ်လို့ပြောလို့ရပါတယ်ဆိုတော့အားနည်းချက်ကတော့ဒါကစမ်းသပ်လည်းမလုပ်ရသေးဘူးကျွန်တော်တို့ကအဖြစ်ဖြစ်နေတဲ့ခါကျတော့လုပ်ရင်ဘယ်လိုအခက်အခဲတွေတွေ့ရမလဲပေါ့ဒါတွေကလည်းရှိပါဦးမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဦးကျော်လေးဦးသဘောထားလည်းသိပါစေ
ဟိုအခုဒီဝိဇ္ဇာနာတွေကတော့စုစုပေါင်းဒီဆိုရဘက်ကနေ18ယောက်ပေါ့နော်တမဘက်က3ယောက်နဲ့21ဦးနဲ့ဖွဲ့စည်းနေလို့ကျွန်တော်ရေပွားအဆင့်သိရပါတယ်ဒါပေမဲ့နောက်တစ်ခုကဒီနေရာမှာထူးခြားချက်တစ်ခုကတော့ဒါဒုတိယဝန်ကြီးတွေ
ဟုတ်ကဲ့
မထားဘူးပေါ့နော်ဒီဝန်ကြီး
ကိုကျော်လင်းဦ
း
ဟုတ်ကဲ့ဒုတိယဝန်ကြီးမထားဘူ
းသုံးသပ်မယ်လို့ကျွန်တော်တို့အဲ့လိုသိပါတယ်
ဟုတ်ကဲ့ဒုတိယဝန်ကြီးမထားဘူးဆိုတာသိကြပြီလားကိုကျော်လင်းကျွန်တော်တို့အဲ့လိုကြားတယ်ဒါပေမဲ့အတိအကျတော့မသိဘူး
ကျွန်တော်တို့ဒေါက်တာဆောင်မင်းမောင်ပြောနေတယ်ပြောဆိုချက်တွေအရာအဲ့လိုသိရပါတယ
်ဟုတ်ကဲ့
နောက်တစ်ခုကအဲ့တော့ဒုတိယဝန်ကြီးတွေနေရာမှာဘယ်သူတွေကများအစားထိုးလုပ်မလဲလို့ပြောတဲ့အခါမှာအခုပြီးခဲ့တဲ့ဆိုအဖွဲ့ကခန့်ထားခဲ့တဲ့အငြင်းအတွင်းဝင်တွေကနေပြီးတော့မှာဒုတိယဝန်ကြီးကဲ့သို့ပေါ့နော်ဒီဝန်ကြီးတွေရဲ့လက်ထောက်အနေနဲ့ဆောင်ရွက်မယ်ဆိုပြီးတော့မှဒီလိုပဲလောလောဆယ်အင်တာဗျူးတွေရကျွန်တော်တို့သိနေရပါတယ
်ဟုတ်ကဲ့
အဲ့တော့ဒီနေရာမှာနောက်တစ်ခုကဘာလဲဆိုတော့ဝင်ကြီးတွေကအခု18ဦးမှာပေါင်းလိုက်တဲ့ဝင်ကြီးတွေရှိပါတယ
်ဟုတ်တယ
်အဲပေါင်းလိုက်တဲ့ဝင်ကြီးတွေပေါင်းလိုက်တဲ့ဝင်ကြီးဌာနတွေရှိတဲ့ခါကျတော့ကျွန်တော်တို့ကဟိုစောစောပိုင်းတော့စိတ်ပူတာတော့ဒီခုနကပြောတဲ့
နေရာတွင်းဝင်တွေကဝင်းကြီးဌာနမှာ2ယောက်3ယောက်ရှိနေနိုင်တယ်ပေါ့နော်ပေါင်းလိုက်တဲ့အတွက်အဲ့တော့အဲ့ဒီပေါင်းလိုက်တဲ့နေရာတွင်းဝင်တွေကိုလည်းအဲမဖြုတ်ဖြစ်ဘူးပေါ့နော်ဖယ်ရှားဖြစ်တာမျိုးမဟုတ်ပဲနဲ့ဝင်းကြီးဌာနတစ်ခုမှာနေရာတွင်းဝင်2ဦးဒါမှမဟုတ်3ဦးအဲပေါင်းလိုက်တဲ့ပုံစံတိုင်းအရာရှိနေတယ်တချို့ဝင်းကြီးဌာနတွေကြတော့လည်းမပေါင်းတဲ့အတွက်နေရာတွင်းဝင်2ဦးပေါ့နော်အဲ့လိုရှိနေတယ်ဆိုပြီးတော့မှဖွဲ့စည်းပုံကအဲ့လိုကျောင်းလုံးပေါ်လာမဲ့သဘောတော့ရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခုဦးအောင်သူငယ်ရောဗာတိထားလဲလေဒုတိယဝန်ကြီးတွေကိစ္စဒုတိယဝန်ကြီးတွေလုံးလုံးမထားဘူးဆိုတာဖြစ်နိုင်ပါမလားဒါဖြစ်ကောဖြစ်တင်ရဲ့လား
အဲကျွန်တော်တော့အဲ့လိုသိချာမသိဘူးခင်ဗျဆိုတော့ဒါပေမဲ့တခုဖြစ်နိုင်တာကတော့ဒီပါလီမန်စနစ်တင်မှာဆိုလို့ရှိရင်ဒီဝန်ကြီးရဲ့အောက်မှာနိုင်ငံရေးအတွင်းဝန်ပေါ့နော် political secretary ဆိုတာရှိပါတယ
်ဟုတ်ကဲ့
ဆိုတော့အဲ့တော့ဒီလိုမျိုးဒီဝန်ကြီးမထားဘဲနဲ့လည်းနိုင်ငံရေးအတွင်းဝန်တွေထားပြီးတော့လုပ်လို့ရပါတယ်သူကတော့ဒီဝန်ကြီးရဲ့လုပ်ငန်းကိစ္စတွေကိုအကောင့်ထဲပေါ်ပြရမယ့်သဘောမျိုးပေါ့နော် political appointee ပေါ့ဟု
တ်ကဲ့ဆ
က်တဲ့သဘောပ
ါဟုတ်ကဲ့ကျွန်တော်တို့စီကိုဒီကနေ့အစီအစဉ်နဲ့ပတ်သက်ပြီးတော့ email နဲ့နောက်တစ်ခါကျွန်တော်တို့ view ရဲ့ view bumis ရဲ့ facebook fan page ကနေဆွေးနွေးရဲ့ဆွေးနွေးချက်အများစုကတော့သူကဝန်ကြီးဌာန short ချလိုက်တာကိုကျူဆူကြတာများပါတယ်ဒါပေမဲ့အဲ့ဒီထက်မှ matchet တစ်ခုကတော့သူက facebook ကနေပို့ထားတဲ့ matchet တစ်ခုကတော့ဝန်ကြီးဌာနအရေးအတွက်နယ်လွန်းနေတဲ့ပြပြချင်းရှော့ရမှာတဲ့တချို့ကိစ္စတွေကဝေဖန်စရာကောင်းတယ်လို့သူကအဲ့လိုတူတူလေးပဲရေးထားပါတယ်။ဘာဝေဖန်စရာကောင်းတယ်လဲဆိုတော့ကိုတော့တိတိကျကျရေးထားတာမျိုးမရှိပါဘူး။ဒါပေမဲ့အများစုကတော့သူကဝန်ကြီးဌာနတွေပူပေါင်းပြီးဝန်ကြီးရေးတွေရှော့ချတယ်။ဘတ်ဂျက်နည်းသွားအောင်လုပ်တဲ့အတွက်ထောက်ခံရမယ်။အဲ့ဒီမှာအများဆုံးပြောကြတာကအစ်စ်ပေါ်လာတဲ့တိုင်းရင်းသားရေးရာဝန်ကြီးဌာန။တိုင်းရင်းသားရေးရာဝန်ကြီးဌာနကိုဖွဲ့စည်းတဲ့ကိစ္စရေပုံအားဖြင့်ကျူဆောမှဖြစ်ပေမဲ့တဲ့။ခြေကောင်းပြည်ထဲမှာတိုင်းရင်းသားတွေရဲ့အခွင့်အရေးနိုင်ငံသားအလုံးကျူးစီးပွားတပြေးညီပြဋ္ဌာန်းနေဆိုတော့ဒီဆွေးနွေးတဲ့မောင်ဝင်းဟန်အင်းလေးဆိုတဲ့တော်ရရှင်ကတော့ဗဟိုဆွေးရဲ့လူပိုင်ခွင့်တွေရှော့ချပြီးတော့ပြည်내ဆွေးရအဖွဲ့ရဲ့လူပိုင်ခွင့်တွေကိုဖက်ဒရယ်ပြည်တော်စုမူအရတိုးမြှင့်ပေးလိုက်ရင်တိုင်းသားရေးရာဝန်ကြီးဆိုတာလိုအပ်တယ်မထင်ဘူးဆိုပြီးတော့သူကအဲ့လိုဆွေးနွေးထားပါတယ်ဆိုတော့တိုင်းသားရေးရာဝန်ကြီးဌာနကအသက်ဟိုတုန်းကမရှိဘူးဒီဌာနအနေနဲ့ဘာတွေလုပ်မလဲတိုင်းသားရေးရာဆိုတော့နာမည်အရတော့တိုင်းသားရေးရာတွေလုပ်မယ်ပေါ့လေဦးအောင်သူချင်းဘလို့နားလဲလေတိုင်းသားရေးရာဝန်ကြီးဌာနကဘာတွေလုပ်မလဲဒါမှမဟုတ်ဘာတွေလုပ်တင်တယ်လဲ
ဟုတ်ကဲ့ဟို NLD ကိုနှိုက်တာပေါ့နော်အခုလက်ရှိအစိုးရသေးရဲ့ဒီဖွဲ့စည်းပုံနဲ့ပတ်သက်တဲ့ဒီဖွဲ့စုရှင်းပြချက်မျိုးတွေမလာသေးဘူးပေါ့ဆိုတော့ကျွန်တော်လည်းကြားခဲ့ပါတယ်ဆိုတော့အဲ့တော့တိုင်းရင်းသားရေးဝန်ကြီးဌာနကဘာလုပ်မလဲဆိုတာတော့ကျွန်တော်တို့ကြီးကြီးပွားပွားပြောလို့မရသေးဘူ
းပေါ့ဒါပေ
မဲ့လည်းစစ်တာကပြီးခဲ့တဲ့ကျွန်တော်တို့တွတ်တော်သက်တမ်းမှာဒီတိုင်းရင်းသားတွေရဲ့အခွင့်အရေးကာကွယ်စောင့်ရှောက်ရေးနဲ့ပတ်သက်တဲ့ဥပဒေတစ်ခုပြဋ္ဌာန်းပြီးတာရှိပါတယ်ဆိုတော့ဒီဥပဒေကိုအကောင့်ထည့်ပေါ်တဲ့လုပ်ငန်းမျိုးတွေလည်းဆက်ပြီးလောက်တာမျိုးဖြစ်နိုင်တယ်လို့သုံးသပ်ပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့ဒီလိုမျိုးတိုင်းရင်းသားရေးဝန်ကြီးဌာနကိုတရားတစ်ခုခွဲထုတ်တဲ့အပေါ်မှာရောဒါလုတ်တဲ့လုတ်ရလို့ဥပဒေနဲ့ယူစားလ
ားအော်အဲ့ဒါကတော့ကျွန်တော်မြင်တာတော့ဒီအစိုးရဒီကသူတို့ရဲ့ဘာခေါ်မလဲနိုင်ငံရေးရည်ရွယ်ချက်အတိုင်းအကောင့်ထဲပေါ်တာမျိုးတွေလည်းရှိနိုင်တဲ့ခါကြတော့ဟိုကျွန်တော်ထင်တာကတော့ဟိုပြောဖို့တော့စောပါသေးတယ်ဒီ NLD ကိုနိုင်စပ်ပဲလို့ရည်ရွယ်ချက်ထားတယ်ဘယ်လိုလုပ်မလဲဆိုတာကျွန်တော်တို့မသိရသေးဘူးခင်ဗျ
ဟုတ်ကဲ့ဦးကျော်လင်ဦးကရောတိုင်းသားရေးဝန်ကြီးဌာနပေါ်လာတာကိုဘယ်လိုသဘောရလဲ
အိုးကျွန်တော်ထင်နေပြတမိုင်းကြောင်းကိုပြန်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဒီ2010နောက်ပိုင်းမှာဦးသိန်းစင်ဆိုတာတက်လာတဲ့ခါမှာဒီပြည်နယ်နဲ့တိုင်းဒေသကြီးတွေမှာတိုင်းသားကြီးရဝင်ကြီးတွေရှိလာတယ်ပေါ့နော်အဲ့တော့သက်ဆိုင်ရာလူမျိုးစုလိုက်ရေကောက်တဲ့မြောက်တဲ့ဒီလွတ်တော်ဒီပြည်နယ်နဲ့တိုင်းဒေသကြီးဆိုင်ရာလွတ်တော်အမတ်တွေကနေပြီးတော့မှာတိုင်းသားကြီးရဝင်ကြီးတွေဖြည့်ရမယ်ဆိုပြီးတော့မှဖြည့်လာပါတယ
်ဟုတ်ကဲ့
အဲ့တော့အဲ့တိုင်းသားဝင်ကြီးတွေဖြည့်လာပေးမယ်လေအဲ့ဒီဝင်ကြီးတွေဟာဝင်ကြီးအင်္ဂါစင်နဲ
့အဲ
တန်းလူတတ်မှတ်ပြီးမခံရဘူ
းနောက်
တစ်ခုကသူတို့တက်ကတစုံတရာဟိုဖိစားခံထားရတဲ့သဘောမျိုးဖြစ်နေတယ်ဟုတ်ကဲ
့ဘာလုံးဆောင်ချက်မှလည်းထူးထူးထူးမရှိခဲ့ဘူးเนาะပြီးခဲ့တဲ့တက်တန်းအတွင
်းဟုတ်ကဲ့အဲ့တော့အဲ့ဒီမှာခုနပြောတဲ့ဥပဒေပေါ့เนาะဟိုဥအောင်သူကြီးပြောလိုက်တဲ့ဥပဒေကအဲ့ဒီမှာရုံလုံးပေါ်လာပါတယ်အဲ့တော့တိုင်းသားတွေရဲ့အခွင့်အရေးပေါ့เนาะတိုင်းသားအခွင့်အရေးတွေကိုကာဝယ်ဖို့အတွက်ကိုအာဥပဒေတစ်ခုပြဋ္ဌာန်းရမယ်ပြီးတော့အဲ့ဒီဥပဒေအရပြည်ထောင်စုအစ်စ်မှာတိုင်းနာကြီးကဝင်ကြီးဌာနတစ်ခုရှိရမယ်ဆိုပြီးတော့မှဒီဥပဒေကလွတ်တော်ထဲမှာအတည်ပြုလာတဲ့သဘောပါပဲအဲ့တော့ဟိုတိုင်းနာကြီးကပြည်ထောင်စုဝင်ကြီးအစ်စ်မှာတိုင်းနာကြီးကဝင်ကြီးဌာနတစ်ခုပေါ်လာတယ်ဆိုပေမဲ့လည်းအဲနောက်တစ်ခုပြဿနာကတော့ဘယူရိုကရေစီရန်ရပေါ့နော
်ဟုတ်ကဲ့
ဆိုဝင်ကြီးဌာနအသေးဖြစ်တယ်ဒါပေမဲ့ဘယူရိုကရေစီရန်ရဘယ်သူတွေနဲ့ဖွဲ့စည်းမှာလဲသူတို့ရဲ့လုံငန်းဆောင်ဒါတွေကဘာတွေလုံးပါလဲဆိုတဲ့ကိစ္စကအခုဒါအစိုးရအစ်စ်အနေနဲ့ဒါစင်ခေါမှုတစ်ခုဖြစ်နေတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒါရဲဆွေးနွေးမဲ့တော်ရရှင်တွေကိုကျွန်တော်တို့စာပြီးဖိတ်ခေါ်ပါမယ်ပထမအဦးဆုံးကထိုင်းနိုင်ငံမဲဆောက်မြို့မြန်မာနိုင်ငံမြဝတီမြို့နဲ့နေဆံမဲဆောက်မြို့ကနေတရားဝင်အောင်ဆွေးနွေးမဲ့ဥပယာကျော် ဥပယာကျော်သဘောထားပြောလို့ရပါပြီအစိုးရအဖွဲ့ပေါ်လာမယ့်အစိုးရအဖွဲ့အသစ်ရဲ့ပုံစံနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်ပြောချင်တာတော့လေအခုဇေယျတို့ပြောတာလေတော့မင်းသားကျွန်တော်တရားကြားပါတယ်အဲ့တော့ဗာတိတုံကျွန်တော်ဗာတိတုံတော်ဗျာအခုတို့ဝင်ဝိကဏ္ဍတွေကိုအဲဆက်ရှိခုပေါ့လေဆက်ရှိခုကျော့ကြလိုက်တယ်ဆိုတော့ဒါကတော့ကောင်းတော့ကောင်းတယ်လားလားပေါ့လေဒါပေမဲ့လို့အဲကျွန်တော်ပြောချင်တာကတော့အဲကျွာပွဲဥဒ်ပေါ့ဗျာပွဲဥဒ်ဆိုတော့တော်တော်အဲ wish လောက်ရနေမယ်စွန့်စားနေမယ်ပေါ့နော်တော်တော်စွန့်စားနေမယ်စွန့်စားပြီးတော့တခါတည်းကိုအဲမချော့တဲ့ဇွဲနဲ့လောက်ရနေဆိုတော့ကယာရုကိုအရင်တော့လို့တော့ပေါ့မေးပြောရင်တော့ဒီများမကောင်းတော့ကိုကိုကြောင့်ပြောအောင်ပေါ့ယာရုကိုတော့မဲ့မနေနဲ့တကယ်ကိုကြတဲ့နေရာမှာစွန့်စားနေမှာလုံးမကြိုင်မှစွန့်ရဲဆိုတော့ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ပြီ
အခုကဒီကတိုင်းနာရုံးရေးရဝင်ကြီးဆိုတာလေဒီကြတော့ကျွန်တော်နိုင်ငံမှာတိုင်းနာအားလုံးက135ဦးမျိုးတော်ရှိရဆိုတော့ဒါကထားနေနေဒီကျွန်တော်ကိုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျအခု
ကျွန်တော်တို့ဒီဒုတိယဝန်ကြီးတွေကလည်းဒီကြတော့ဒုတိယဝန်ကြီးတွေမထားဘူးဆိုတော့ကွန်ဖာမတီကြီးကကျွန်တော်အဲ့ဟို
investment
တော့ကျွန်တော်တို့တော့မရသေးဘူးပေါ့လေဒါမဲ့လို့ငူရတော့ဒုတိယဝန်ကြီးကတော့ထားတော့ထားရမှာလို့သူကျွန်တော်ကဘယ်လိုယူဆပါလဲခင်ဗ
ျဟုတ်ကဲ့ဥပယာကျော်ကျေးဇူးအများကြီးတင်ပါတယ်ဥပယာကျော်ရဲ့ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့အခုလက်ရှိ NLD မှာအစိုးရဖွဲ့စည်းတာဝန်လုဆောင်နေကြသူတွေကြားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဥရဲ့တင်းဆိုတဲ့မကိုရသောတာရှင်ဆွေးနွေးထားတာကလည်းပဲပြောင်းလဲချိန်တန်ပြီးလို့ကြွေးကြော်ချက်အပြည့်နဲ့ပြည်သူလူထုစံနာကိုအပြည့်အဝရထားတဲ့ NLD အနေနဲ့စလုပ်လိုက်တဲ့အထင်ရှားပြောင်းလဲမှုကအစိုးရတည်းအနေနဲ့ဝန်ကြီးဌာနတွေချော့ချလိုက်တာပါတဲ့မလို့ရဖဲဖောင်းပွားနေတဲ့ဝန်ကြီးဌာနတွေစုစုစည်းစည်းနဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ဆောင်ရွက်နိုင်ဖို့အခုလိုဖော်စည်းလိုက်တာအလွန်ကျဉ်းနှက်ဖွယ်ရပါပဲတဲ့အရင်အစိုးရရဲ့အုပ်ချုပ်ရေးရန်ရာကိုနှောင့်လေးစေတဲ့အချက်အဓိကဆုံးမချက်ချမှတ်နိုင်သူကိုဒုပိုင်ခွင့်အပြည့်အဝမပေးတာပြည်သူအများစုနဲ့ဓာတ်ရိုက်ဆက်ဆံရသူတွေကိုလက်ပေးလက်ယူမှုမထိန်နိုင်တာတွေကအဓိကအကြောင်းရင်းတွေပါတဲ့အဲ့ဒီအချက်တွေကိုအစိုးရတရားအနေနဲ့ထက်သွင်းစဉ်းစားနိုင်စေဖို့အကြံပြုတင်ပြပါတယ်တဲ့ပြည်သူဝန်ထမ်းတွေအနေနဲ့ပြည်သူအကျိုးကိုကြည့်ပြီးတော့စိတ်စေတနာအပြည့်နဲ့ဆောင်ရွက်တင်ပါကြောင်းအကြံပြုပါတယ်တဲ့အဲ့ဒါကမကွေးကဥရဲ့တင်ပါသူကပြည်သူအကျိုးကိုကြည့်ပြီးတော့ဆောင်ရွက်ဖို့ဆိုရာရဲ့ပြည်သူဝန်ထမ်းပေါ့လေပြောတော့ကျွန်တော်အစောပိုင်းတော့ဥအောင်သူညီဆွေးနွေးတယ်အမြဲတမ်းအတွင်းဝင်နေကိစ္စကျွန်တော်ပြန်သတိရပါတယ်ကျွန်တော်သိထားသလောက်အကုန်လုံးတော့ဟုတ်ချင်မှဟုတ်ပါမယ်ဒီအမြဲတမ်းအတွင်းဝင်တွေဒီအများအားဖြင့်တော့တပ်ဖက်ကအရာရှိတွေကိုပြောင်းရွှေ့ခံထားတယ်လို့ကျွန်တော်နားလည်ထားပါတယ်ဥအောင်သူညီဘယ်လိုနားလည်ထားလဲဒ
ီလိုခင်ဗျာဟိုလက်ရှိအခုအစိုးရကဒီရာဇဝတ်ကြီးကြီးတောင်းယူရတဲ့ဒီတော်မင်းများရှိပါတ
ယ်ဟုတ်ကဲ့
ဒီကတော့အဲ့ရာတွေကပြောမယ်ဆိုရင်တော့တပ်မတော်ကကူးပြောင်းလာတဲ့ဒီအရာရှိကြီးတွေများပါတယ်ဆိုတော့ဒါနဲ့လည်းတို့ဒီမှာဟိုဒီအမြဲတမ်းအတွင်းဝင်နေခန့်နေတာတော့တပ်ဖက်ချက်တွေတုံ့ပြန်ပြရှိပါတယ်သူကပြည်သူကြီးရာမယ်လို့ဌာနလည်းကလူပတ်တော့ရှိရမှာပေါ့နော်ဆိုတ
ော့ဟုတ်က
ဲ့ဒီလိုဖြစ်တဲ့ခါကျတော့ဟိုအဲ့ဒီအပေါ်မှာစီခံပြီးလို့ဆိုတော့ပြောရတာပါ
ဟုတ်ကဲ့ဘောသူညီဖုန်းလိုက်နည်းနည်းလေးကျွန်တော်တို့မတိမလင်ဖြစ်ပါတယ်ဒါပေမဲ့ကြားရပါတယ်ဆက်ပြီးတော့ကြားလိမ့်မယ်ထင်ပါတယ်ဦးဦးကျော်လင်းဦးဆိုတော့ဝန်ကြီးဌာနရော့သွားတယ်ခုနရော့သွားတဲ့တေချာတာကတော့300စီနေသွားမှာပေါ့နော်အခုတွက်တဲ့ချက်ကြတဲ့အတိုင်းဆိုရင်ချက်သိမ်းမအောင်ထောင်းနဲ့ချီပြီးတော့တလားနှစ်နဲ့ဆိုရင်တောင်းနဲ့ချီပြီးတော့တတ်တာသွားမယ်ဒါလာစားပေးရတာဒီအပြင်းကိုတခြားဒီအဆောင်အယောင်တွေပေးရတဲ့ခန်းစားခွင့်တွေပေါ့လေဒါဒီအကုန်လုံးကတတ်တာသွားမယ်ဆိုငွေတွေစုမိလာနိုင်မှာငွေတွေပို့ထွက်လာမှာကတော့တည်ကြပါလေဒီဘိုင်းမှာဒီ effectiveness ပေါ့စွမ်းဆောင်ရည်ပိုင်းထိရောက်မှုဘိုင်းမှာကြတော့ဝန်ကြီးဌာနတွေရော့သွားတဲ့အတွက်စွမ်းဆောင်ရည်ပိုင်းမှာထိခိုက်နိုင်တာမျိုးရှိသလားသတိထားဖို့လိုသလားဒီအချက်က
ကျွန်တော်မြင်တာကတော့ဝန်ကြီးဌာနတွေရော့သွားတယ်ဆိုပေမဲ့လည်းဝန်ကြီးဌာနတွေရော့သွားပြီနဲ့ဝန်ကြီးဌာနရဲ့လုပ်ပိုင်ခွင့်တွေကပေါက်လိုက်တယ်လို့ကျွန်တော်ရေဘူအားဖြင့်မြင်ပါတယ်ဥပမာအားဖြင့်ဒီလေယာဆိုင်ကြီးနဲ့ဒီဆက်မြောင်းဆိုရင်အဲ့ဒီအောက်မှာအကြီးလေလိုကိစ္စမျိုးတမဝါမဝင်းကြီးဌာနနဲ့သက်ဆိုင်တဲ့လုပ်ငန်းတွေအားလုံးကအဲ့ဒီအောက်မှာရောက်သွားတဲ့အခါကျတော့ဒါဝင်းကြီးဌာနတွေဟာပေါင်းလိုက်တဲ့သဘောပို့ပြီးတော့မှများတယ်ကျွန်မလည
်းအဲ့တော
့အဲ့ဒီပေါင်းလိုက်တဲ့ဝင်းကြီးဌာနတစ်ခုဒါမှမဟုတ်သုံးခုကိုအဲဥဆောင်ရမယ်ပုံပုံကတော့ဝင်းကြီးတဦးပဲဖြစ်တယ်ပေါ့နော်အစိုးရရဲ့ကိုယ်စားအဲလုပ်ငန်းဆောင်တာလုပ်ရမယ်ဝင်းကြီးဟာတဦးပဲဖြစ်တယ်ဆိုတဲ့သဘောဖြစ်ပါတယ်အဲ့တော့ဝင်းကြီးဌာနတစ်ခုချင်းစီအလိုက်ဆောင်ရမယ်လုပ်ငန်းဆောင်တာတွေအပေါ်မှာဘလောက်များထိထိရောက်ရောက်လုံနိုင်မလဲဒါမှမဟုတ်ဘလောက်တိများအဲဒီကြားထဲမှာခုနပြောတဲ့ဒီ internet politics လို့ခေါ်တဲ့ဒီဝန်ကြီးဌာနတွေနိုင်ငံကြီးအားပြိုင်မှုတွေဘလောက်များရှိမလဲဆိုတာကတော့လောလောဆယ်မှာခံမဖို့တော်တော်ခက်ပါတယ
်ဟုတ်ကဲ့
ဆိုတော့ဟိုဒီဘွားဖြင့်ငွေကြေးရပြောရရင်တော့အရင်တော့36ဝန်ကြီး36ဦ
း38ဦး
ဝန်ကြီးတွေအားလုံး96ဦးကိုပတ်စံပေးရတဲ့အတွက်တက်တာသွားတယ်လို့ပြောရင်တော့လေဒါကအကောင့်နဲ့အလားလာလို့ထင်ပါတယ်ဆိုတော့လေဒီဝင်းကြီးဆက်ရှိမှုကနေပြီးတော့မှဝင်းကြီးဌာန
လုပ်ငန်းဆောင်တာဒီအားလုံးကိုကြီးကြပ်ခန့်ခွဲတဲ့အခါမှာဘယ်လောက်များဒီချိရရောက်ခန့်ခွဲနိုင်မယ်ဘယ်လောက်ဒီများဆောင်ရွက်နိုင်မယ်ဆိုတာတော့ခုချိန်မှာပြောဖို့ခက်တယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ဝင်ကြီးဌာနရောက်သွားတယ်ဟလာဝင်ကြီးရေးအတွက်ရောက်သွားတယ်ဆိုပေမဲ့လေဒီလုံဆောင်မှုဘိုင်းမှာစွမ်းဆောင်မှုဘိုင်းမှာနေမသွားဘူးတော့ဒါအထူးသတိထားမယ်ကိစ္စဖြစ်မှာပေါ့နော်အဲ့လ
bi phan de taw taw khu lo chu lo ne ne ho wa e na ma le de usa chu lo ko che che lo kwa ma la na ma le de usa de khu wa do lu win ji di kaisa ka phwe si pon che khan upade ma pyet than tha bi da lu win ji di ma chi de ne di win ji ni ne di de law mya de paung sat tha de win ji thana ri ko blo ni ma ti jet nai ma mho ba bu a do di ti ya win ji di ya upama ए तातना ने तुरु यिनजे मु पाउंथा ने सी वनजी ति उका तावन खामे तौतो तुले आउ मा द्वितीय वनजी रि नियाउ था मा अलौ असिन पि मा फिरे एरो अतुई विन सोरे केसा का पार्लियामेंट्री सनी मा बे न्या तो अथि चिन तोंग दे सोरो अतुई विन सोरे सा का रो पार्लियामेंट्री सेक्रेटरी अतुई यी मु बा सोरो दारिया तुरु हो ए या फिक का ला तुरु मा अमेरा तुई विन लोरे केसा लौगा थेरो द्वितीय वनजी रियो ता वन पेबिरु मा चीचे बिरो मा वनजी दियाव गा अखुना हो से वनजी खाना ने से तखु को चीचे ने सुइन नो ओ बिरो मा अलौ हो ट्विनजी मेलो सुनो मी मारे सिया
ओके स्लाइम पुई को जनरो ले बे द्वितीय वनजी केसा गा रो यदि ब्यजी तेजा बौजी ब्यो नाइ दे केसा रो मौ पाउ स्लाइम पुई को ठोक ग्या दलो चीकन उले दे मा पा रे सोरा ले शी दे खा जा रो जनरो दा सेट बिरो सोंग जिया मा केसा लो बे तबो ठा जा रो बो शी मा ले बे ပင်အစွန်းတို့နှုတ်လဲဆွနေသွားကြတဲ့အခါကျတော့တခါဒီဝင်ကြီးဌာနတွေညော့သွားတဲ့အခါကျတော့ဒီအခုချိန်မှာအဲ့ဒီညော့သွားတဲ့ဝင်ကြီးဌာနတွေကဝန်ထမ်းတွေမှာစိုးရိမ်စိတ်တွေရှိနေတယ်ဆိုတော့လေကျွန်တော်တို့သိထားရပြီးသားပါဒါပေမဲ့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းဝန်ထမ်းတွေကိုဘာမှစိတ်ပူကြပါနဲ့ဝန်ထမ်းတွေကိုဖြုတ်ပြတာရှော့ပြတာမလုပ်ပါဘူးလို့ပြောထားတာရှိပါတယ်ဒီထဲမှာမှကျွန်တော်တို့စီကိုအီးမေးလ်နဲ့ဆွနေထားတဲ့အမေခန်ဝန်ထမ်းဟောင်းတူဆိုတဲ့တော်ရရှင်ကတော့ဝင်ကြီးဌာနတွေပေါင်းလိုက်တာကောင်းပါတယ်တဲ့ဝန်ထမ်းတွေအတက်လဲမျက်မျက်တတဖြစ်အောင်လုပ်ပေးနိုင်ပါစေဒေါ်စု NLD နဲ့သမရဦးထင်ကျော်တို့ကတွက်ပေါက်တွေပိတ်နေကြတဲ့အတိတ်အနာဂတ်ပြဿနာတကားတွေကိုဖူးပေးနိုင်ပါစေတဲ့သူကတော့ပညာရေးဝန်ထမ်းဟောင်းတူအနေနဲ့သူတို့ထပ်ပေါက်ပိတ်ခဲ့တဲ့တကားတွေကိုရင်ဆိုင်ခဲ့ရတယ်ဆိုတဲ့အတွေ့အကြုံလေးကိုရေးပြီးတော့သူကအဲ့လိုပြောထားတာပါနောက်တစ်ခုကကျွန်တော်တို့သောတာရှင်တွေဆွေးနွေးကြတဲ့အထက်မှာဒီလက်ပေးလိုက်ယူကိစ္စပေါ့လေအာဂရီလိုက်စားမှုပဲဆိုကြပါစို့လက်ပေးလိုက်ယူဆိုကျွန်တော်တို့ကလက်ဆောင်ပေးတဲ့ငွေပေးတယ်ဆိုတာလောက်ပဲမြင်ပါဆိုလို့အာဂရီပမာမှာရှိတဲ့အာဂရီ၄ပါအာဂရီလိုက်စားမှုပေါ့နော်အဲ့ဒီမှာကျွန်တော်တို့ Facebook သောတာရှင်တူဆွေးနွေးကြတာကကျွန်တော်တို့လက်စားမှုကိုမြန်မာတိုင်းနိုင်ငံလုံးမှာပျောက်သွားစေချင်တယ်တဲ့ဝန်ကြီးဌာနတွေရှော့ချတာကျူးစူကြိုက်တယ်လက်စားမှုအရေးအတွက်နည်းသွားတာပဲရှိမယ်ပတ်ပောက်သွားမှာမဟုတ်ဘူးလို့ထင်တယ်စားစားရှိတဲ့သူကဆက်စားမယ်ပေးစားရှိတဲ့သူကဆက်ပေးမယ်စားဘူးတဲ့သူနဲ့ပေးဘူးတဲ့သူကဝန်ထမ်းကိုစားတတ်အောင်သင်မယ်ပြည်သူကိုပေးတတ်လာအောင်ဟာကြောင်းပေးမယ်ဆိုပြီးတော့သူကရေးထားပါတယ်ဦးတင်ကျော်ကလက်စားတာမုန်းနေတဲ့သမရာကြီးမစားယုံနေတော့မပြီးသေးဘူးအားလုံးမစားအောင်လုပ်နိုင်မှပြည်သူတွေအားလုံးစိတ်ချမ်းသာမှာပါတဲ့အဲ့ဒါက Facebook ကတော့တရှင်တယောက်ကျွန်တော်တို့စီကိုရေးထားတာပါဆိုတော့ဦးအောင်သူကြီးဦးအောင်သူကြီးကိုယ်တိုင်ဒီအစိုးရတဲ့လက်ထက်မှာဒီအကျင့်တဲ့ချစားတာလက်စားတာအာဂရိလိုက်စားတာအဲ့ဒါတွေကအတိုင်းအတာတစ်ခုထိတိတိတတ်တာရော့သွားနိုင်မယ်လို့မျှော်လင့်ထားသလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့ပတ်တမ်းမှာကျွန်တော်တို့အကျင့်ပြတ်ချစားမှုတိုက်ခိုက်ရေးဥပဒေကပြီးသွားပါပြီ
ဟုတ်ကဲ့
ဆိုတော့အဲ့ဒါအပြင်ကိုကော်မရှင်လည်းဖွင့်လာပြီပေါ့နော်ဆိုတော့အဲ့တော့ဒီအခုလက်ရှိ NLD အစိုးရဖြစ်လာတဲ့အခါမှာဒီကော်မရှင်ကိုကျွန်တော်ထင်တယ်ဘလူးပါကောင်လေကျွန်တော်တို့ကုစရယ်အစ်စ်တွေနဲ့ပြန်ပြောင်းပြီးတော့ဖွဲ့ပါလိမ့်မယ်ဖွဲ့လို့ရှိရင်ကော်မရှင်ကတိတိကျကျကင်ကွယ်သွားမယ်ဆိုလို့ရှိရင်ဒီလက်စားမှုကိစ္စတွေကပါကောင်လေပို့ပြီးတော့ကင်ကွယ်နိုင်လိမ့်မယ်လို့ယူဆပါတယ်ဆိုတော့ကျွန်တော်မြင်တာကတော့ဒီဝန်ထမ်းတွေရဲ့လက်စားမှုကအသေးစားပေါ့ဗျာဟုတ
်ကဲ့
corruption လို့ခေါ်ပါတယ်ဆိုတော့အဲ့လိုမျိုးကဟိုဖိတ်ကြက်ကနာမရှိပါဘူ
း
ကြက်ကနာရှိတာကတော့ကျွန်တော်တို့ policy ကိုပါပါလေးအလှည့်ပြောင်းလုပ်ပြီးတော့စားတဲ့စားကွက်မျိုးတွေကပို့ကြီးပါ
တယ်ဒီ
လိုမျိုးပို့သတိထားတိုင်းကျော်ဖို့လိုမလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးအောင်သူကြီးအခုပြောတဲ့အချက်တိတ်ကိုအရေးကြီးပါတယ်အစိုးရချမှတ်ထားတဲ့မူဝါဒတွေကိုမှလှည့်ပတ်လို့ရအောင်ဟလာလုံးပိုင်ခွင့်ရှိသူနဲ့ဒီလုံးပိုင်ခွင့်ကိုကိုကျိုးစီပွားတဲ့အတုံးချတင်သူနဲ့ပေါင်းပြီးတော့လှည့်ပတ်ကိုယ်ရှောင်ပြီးတော့လုပ်တဲ့ဟာမျိုးတော့ပိုအရေးကြီးမယ်လို့ကျွန်တော်လက်တိုင်းပဲယုံကြည်ပါတယ်ဆိုတော့ဦးကျော်လင်းဦးရောလက်ပေးလက်ယူကိစ္စအကျင့်ပြချစားတဲ့ကိစ္စအစိုးရတဲ့လက်ထက်မှာအတိုင်းအတာတစ်ခုထိတိတိတတ်တာရော့သွားမယ်လို့ယူဆထားလား
နှစ်ပိုင်းပေါ့ဗျာကျွန်တော်မြင်တာကတော့ဒီဝန်ထမ်းတွေရဲ့လုက္ခလာစာကိစ္စကလည်းဒီလက်ပိတ်လွှတ်ယူမှာကိစ္စမှာအများကြီးပြည့်ရောက်တယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ဒီလုက္ခလာစာနဲ့ပတ်သက်ပြီးတော့မှကိုယ့်တက်တီဒါပြီးခဲ့တဲ့အစိုးရကလည်းလုက္ခလာစာတွေတုံးနေဖို့ကိုစ조사ဆောင်ရွက်ခဲ့ပေမဲ့လည်းသူတို့ရဲ့ဒီအတားအဆီးတွေအရာပေါ့နော်သူတို့အကန့်အသတ်တွေအရာမဆောင်ရွက်နိုင်တာတွေလည်းရှိပါတယ်
အဲ့လောကလာကြအပိုင်းနဲ့ပြောရင်နည်းနေသေးတဲ့ခါကျတော့လက်ပေးလက်ယူလုံးဝပေါက်ရွက်သွားအောင်လုပ်ဖို့ကလည်းခက်ပါတယ
်ဟုတ်ကဲ့
နောက်တစ်ချက်ကတော့အခုလမ်းမဲ့ဒီအစိုးရဖွဲ့အစ်စ်မှာတာဝန်ယူရမယ့်ဝန်ကြီးတွေရဲ့အနေထားပေါ့နော
်ဟုတ်ကဲ့
အခုကြားနေတာကတော့တချို့စီးပွားရေးလုပ်ငန်းရှင်များကလည်းဝန်ကြီးဒါမှမဟုတ်ဒီဝန်ကြီးနဲ့တွက်ဆိုင်တဲ့နေရာတွေမှာရနေမယ်လေဆိုတဲ့သတင်းတွေကလည်းထွက်နေတဲ့ခါကျတော့ဟိုကျွန်တော်ကတော့ဒီအဲတစ်ချက်ကဘာစိတ်ပူလဲဆိုတော့ conflict of interest ပေါ့နော်ဒီအချိုးစည်းဝါးဆိုင်ရာပြည်ပခများတုံတရားဖြစ်လာမလားလို့စိုးရိမ်ပါတယ
်
ပြီးခဲ့တဲ့ဥသိစေအစိုးရရဲ့အကြီးဆုံးအားနည်းချက်ကလည်းအဲ့ဒါပဲလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့သက်ဆိုင်ရာအချိုးစည်းဝါးရှိတဲ့ပုဂ္ဂိုလ်များကအစိုးရဖွဲ့ထဲမှာဝန်ကြီးဌာနတချို့အကြီးကြီးတဲ့ဝန်ကြီးဌာနတချို့မှာတာဝန်ယူရတဲ့ခါကျတော့အဲ့ဒီပုံမှာဒါဝေဖန်စရာတွေဖြစ်လာတယ်နောက်ပြောဆိုစရာတွေဖြစ်လာတဲ့ခါကျတော့ဒါဥသိစေအစိုးရရဲ့အားနည်းချက်တစ်ခုပဲဖြစ်လာတယ်လို့ကျွန်တော်မြင်ပါတယ
်ဒါပေ
မဲ့အစိုးရအတွက်မှာလည်းခုနပြောတဲ့ဒီလုပ်ငန်းရှင်ကြီးများကဒီလိုတာဝန်မျိုးကိုယူလာမယ်ဆိုရင်ဒီလိုဝေဖန်စရာတွေဆက်ပြီးတော့မှရှိနေအောင်မယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပြောင်းလဲခြင်းတန်ပြီးဆိုတဲ့ဂျူဂျိုတန်ရဲ့ရွေးကောက်ပွဲနိုင်ခဲ့တဲ့အခါကျတော့တကယ်ပြောင်းလဲလုပ်မယ်ဆိုရင်အရင်အစိုးရအဟောင်းထွက်သွားတော့မဲ့အစိုးရလက်ထက်ကအားနည်းချက်တွေကိုနောက်အစိုးရကလိုက်မလုပ်ဖို့တော့လိုမှာပေါ့နော်ကျွန်တော်လည်းဒီတိုင်းပဲယုံကြည်ပါတယ်နောက်ထပ်တရားစွန်းနေမဲ့တော်ရရှင်တူကဦးအောင်ကိုဝင်းပါဦးအောင်ကိုဝင်းအစိုးရအဖွဲ့တည်သွားတယ်ဝင်ကြီးဌာနရှော့လိုက်တယ်ဝင်ကြီးကြီးတွေနေသွားတယ်ဦးအောင်ကိုဝင်းဘယ်လိုသဘောရပါလဲ
ဒါတော့ဗျဟိုအစိုးရအနေနဲ့ဟိုဝင်းဌာနဆက်ဖို့လူငယ်ကမတော်ကားဘူးလို့ထင်ဒါပြောလို့လို့ဆိုတော့ဒီဝင်းဌာနတခုခန့်ပြီဆိုတဲ့နေရာပေါ့တွင်မြင်မှုတွေများလို့ဦးဆောင်မှုကိုယ်ကျင်းမှာဥဆောင်နေမှာပေါ့ဥဆောင်နေမှာတိုင်းပြည်သူတွေအခြေရောပေါ့
ဟုတ်ကဲ့
ဒါကြောင့်မလို့ဟိုစင်းစင်းမရှိသေးဘူးစင်းစင်းလည်းပြည်စင်းနဲ့မထားအောင်မရှိသေးဘူးလူအင်းလည်းမရှိသေးဘူးထင်တယ်နော
်ဟုတ်ကဲ့ခင်ဗျဝင်းကြီးဌာနနဲတာဥအောင်ကိုဝင်းကတော့သဘောမတူဘူးပေါ့အဲ့လိုပေါ့ဟုတ်ကဲ့ဥအောင်ကိုဥအောင်ကိုဝင်းကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့ပါဥအောင်ကိုဝင်းကျေးဇူးတင်ပါတယ်ရန်ကင်းမြို့နယ်ကတော်တော်ရှင်မအေးမိုးကဒေါ်အေးမိုးပါကျွန်တော်တို့မတော်မသိနိုင်ဘူးအရင်1988စစ်တပ်အာဏာရယူစဉ်ကတည်းကရှေးအစဉ်လာတိုင်းဝင်းကြီးဌာန20လောက်ကိုဝင်းကြီး10ဦးလောက်နဲ့စခဲ့တာပါတဲ့နောက်ပိုင်းမှာစီနီယာတွေအသက်အရွယ်ပြည့်ပြီးတော့အနာမယူဂျူနီယာတွေယာရုတက်ပေးဖို့လိုလာတာကြောင့်ဝင်းကြီးဌာနတွေဖောင်းပွားလာခဲ့တာပြည်သူတွေမမေ့သင့်ပါဘူးတဲ့ဝင်းကြီးဌာနတွေကိုအခု NLD အစိုးရကရှော့ချပြီးထိရောက်တဲ့စီမံမှုတွေကိုအများစုဖြစ်တဲ့အရသာနိုင်ငံဝန်ထမ်းတွေပူးပေါင်းကူညီအောင်မြင်မယ်လို့လေးလေးနက်နက်ယုံကြည်ပါတယ်တဲ့ဦးစိုးမြင့်ဆိုတဲ့သောတာရှင်ကလည်းပဲဝင်ကြီးဌာနတွေရှော့ချလိုက်တာကိုကြိုဆိုပါတယ်တခါကျွန်တော်တို့ VOA ရဲ့ပြည်သက်တူကလည်းပဲဝင်ကြီးဌာနတွေရှော့ချလိုက်တဲ့အတွက်ပြည်သူအများစုအနေနဲ့ကတော့အထူးကိုထောက်ခံပါတယ်ဆိုပြီးတော့ထောက်ခံရေးသားထားပါတယ်ဘောင်ဒသနာကလည်းပဲဝင်ကြီးဌာနတွေရှော့ချတာပေါင်းစည်းတာလုပ်တာကိုပြည်သူတယောက်အနေနဲ့လှိုက်လိုက်လဲလဲဝမ်းမြောက်ကြိုဆိုပါတယ်တဲ့သူကတော့ဘတ်ဂျက်ငွေတွေပို့ထွက်လာမယ့်ကိစ္စကိုဝမ်းသာအားရပြောထားပါတယ်တိုင်းပြည်အတွက်အလွန်အကျိုးရှိနိုင်မယ်လို့ယုံကြည်ပါတယ်တဲ့ဝန်ထမ်းလောကအချင်းပြတ်ချစားတာတွေလည်းအတော်အသင့်ရော့ကျသွားနိုင်တယ်လို့ယုံကြည်မိပါတယ်တဲ့ကျွန်တော်တို့သင်္ချာနည်းရအတွက်ကြည့်ရင်တော့ဒါတွေကအလုံးမှန်မယ်လို့ကျွန်တော်ယူဆပါတယ်တခါ Facebook ကပို့ထားတဲ့ message တစ်ခုမှလည်းပဲဝန်ကြီးဌာန36ကများလွန်ပြီးတော့ဝန်ထမ်းအလုံး69ရာခိုင်နှုန်းလောက်ကလာစားဟောက်စားဖြဲ6အချင်းချောင်းအောင်ဆွဲထားပြည်သူကိုဝန်ထမ်းတွေတော်တော်နှိမ့်ဆက်နေတာကြားပါပြီတဲ့တကယ်နှိမ့်ဆက်ခံရတဲ့ဝန်ထမ်းတွေရဲ့ရင်ထဲကပွင့်ထွက်လာတဲ့အတန်းလို့ပဲကျွန်တော်ပြောပြရစီဆိုတော့ဥကောင်သူငိမ့်နဲ့ဥကျော်လင်းကိုကျွန်တော်အခုကြံနေသေးတဲ့အချိန်ကျွန်တော်တို့2မိနစ်3မိနစ်လောက်မှာကျွန်တော်စဉ်းစားမိတဲ့ကိစ္စလေးတခုကျွန်တော်ဆွေးနွေးချင်ပါတယ်နေချင်ပါတယ်ဥကောင်သူငိမ့်နဲ့ဥကျော်လင်းကိုအမြင်အဲ့ဒါကဘာလဲဆိုတော့အခုတက်မဲ့တမတာပဲဖြစ်ဖြစ်ကျွန်တော်တို့ကြံတဲ့စုအဖွဲ့မှာတာဝန်ယူမဲ့သူအများစုပေါ့နော်လွတ်တော်ဘက်မှာကြီးလိုက်မယ်ဆိုရင်လည်းပဲလွတ်တော်ထဲမှာကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေအများကြီးပါလာပါတယ်တက်ကြွလှူရှားသူတွေအများကြီးပါလာပါတယ်ဆိုတော့ကျွန်တော်ကောင်းတော့မှအတွေးဝင်လာပါတယ်အဲ့ဒါကဘာလဲဆိုတော့အခုရှိနေတဲ့လွတ်တော်အခုတက်လာမဲ့အစိုးရသည် activist လွတ်တော် activist အစိုးရများဖြစ်နေမလားတက်ကြွလှူရှားသူတွေများပါတဲ့လွတ်တော်တက်ကြွလှူရှားသူတွေနဲ့ဖွဲ့စည်းထားတဲ့အစိုးရများဖြစ်နေမလားနိုင်ငံတကာမှာဒီ activist လွတ်တော်activist အစိုးရ activist နိုင်ငံရေးသမား activist တရားသူကြီးဟလား activist engineer စတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဝေဘန်နာတွေပြောဆိုတာတွေကျွန်တော်ကြားထားဘူးပါတယ်။ဥပမာသူငယ်အဲ့ဒါနဲ့ပတ်သက်ပြီးနည်းနည်းဆွေးနွေးပါလား
။ဟုတ်ကဲ့။ဟိုကျွန်တော်မြင်တာကတော့အခု NLD ကဟိုတက်လာမဲ့အစိုးရကပို့ပြီးတော့လက်ရှိကျတဲ့အစိုးရဖြစ်နေလို့တော့မျှော်လင့်ပါတယ်။ဒီလို activist လို့ခေါ်တဲ့ဘာခေါ်မလဲအရာရာပေါ့ဗျာ။နော်ကျွန်တော်တို့စကြလှုပ်ရှားပြီးအမြင်နဲ့ချင်းကပ်တဲ့အစိုးရမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဆိုတော့အဲ့ဒါမျိုးတွေကကျွန်တော်တို့ဟိုဒီဘောလုံးကတော့အထွေကြောင့်ရှိခဲ့ဘူးပါလေ
။ဒ
ီဘောမှာဒီ activist ရဲ့တယောက်ကနိုင်ငံတကာဝန်ကြီးဖြစ်တဲ့ခါကျတော့သူကဥခွေလက်မှတ်တွေအကုန်လုံးကိုစလစ်ပတ်ပြီးတော့လက်မှတ်ထိုးခဲ့တာပေါ့နော
်။ဆို
အဲ့လိုဟာမျိုးကတော့တချို့ကတော့ပြဿနာတွေရှိခဲ့တာပေါ့။ဆိုတော့ဒါမျိုးတွေကတော့ဖြစ်တတ်ပါလေ။ဆိုတော့ဒါပေမဲ့ကျွန်တော်မြင်တာက NLD ရဲ့ချင်းကပ်ပုံကပုံပြီးတော့လက်တွေ့ကျနေတယ်လို့ယူဆပါလား
။ဟုတ်ကဲ့ဥကျော်လင်းဦးရောအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုသဘောထားရှိလဲ
ကျွန်တော်ထင်တော့လှုပ်တော့တယ်မှာတော့ဒါခုနပြောသလိုပဲပေါ့နော်အမတ်တော်တော်များများတော့ဟို activist ဘဝကနေပြီးတော့မှနိုင်ငံဓမ္မဘဝကိုကူးပြောင်းခဲ့တဲ့သူတွေဖြစ်ပါတယ်အဲတော့ပြီးခဲ့တဲ့လပေါ့နော်လှုပ်တော့အစ်စ်နဲ့အစိုးရအဟောင်းနဲ့ကြားထဲမှာရှိနေတဲ့ပြိပခါကိုကြည့်ရင်လေခုနပြောတဲ့အဲသဘောသဘာဝတွေကိုတွေ့ရတယ်လို့ကျွန်တော်ထင်ပါတယ်အဲတော့ဒါပေမဲ့လည်းနာမည်ဒီဧပြီလ၁ရက်နေ့ကနေစပြီးမှဒါဆိုရလဲအစ်စ်အဖြစ်နဲ့ကူပြောင်းသွားမယ့်ကိစ္စရှိတယ်နောက်တစ်ခုကတော့ဒီတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးတိုင်းပြည်ရဲ့ပြည်ထောင်ပြောင်းလဲရေးကိုချဉ်းကပ်တဲ့အခါမှာလဲခုနပြောတဲ့ဟို active politics ပေါ့နော်နည်းနည်းထိုးစွပြီးတော့မှလုပ်တဲ့နိုင်ငံရေးတဲ့စာရေး policy ဘိုင်းဆိုင်ရာအချဉ်းကပ်တဲ့ပုံစံမျိုးကိုပို့ပြီးတော့မှရောင်းပေးတဲ့အစိုးရအဖွဲ့ဒါမှမဟုတ်ဒီအစိုးရအဖွဲ့တော့ပါတယ်ခုနပြောတဲ့ဝန်ကြီးဌာနတွေကိုတာဝန်ယူရမယ်ပြန်ဆင်းဝင်များကပုံပြီးတော့မှဒါကိုဥစားပေးနိုင်တယ်လို့ကျွန်တော်ထင်ပါတယ်အဲ့ချိန်မှာဒီ NLD အများစုရှိနေတဲ့လွတ်တော်တဲ့ NLD ကနေပြည်မှာဥစားဖွဲ့စည်းလိုက်တဲ့အစိုးရကြားထဲမှာပုံပြီးတော့မှပူးပေါင်းဆောင်ရွက်မှုများရှိရယ်တိုင်းပြည်ရဲ့ဒီမိုကရေစီပြည်တွင်ပြောင်းလဲရအဆင့်တစ်ဆင့်ကိုတော့မြင့်သွားနိုင်တယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ဒီလိုမှမဟုတ်ပဲနဲ့လွတ်တော်နဲ့အစိုးရကြားထဲမှာပြီးခဲ့တဲ့ဒီ9နှစ်တန်းလို့ပဲအဲပြိပခါတုံးတရားရှိမယ်ကနဘောဆာလူရှိမယ်ဆိုရင်လေဆိုရင်တော့ဟိုတိုင်းပြည်အတွက်ကစိတ်ပြီးတော့မှကောင်းမဲ့လားလားမဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုဒီကွာချင်းအဲ့လိုပဲတုံးတတ်ပါတယ်ခင်ဗျာ
ကျွန်တော်တို့မှအချိန်10မိနစ်လောက်ကျန်ပါတယ်ဥောင်းသူကြီးကျွန်တော်နောက်ထပ်ဆွေးဆွေးနွေးခြင်းနဲ့ဝန်ကြီးဌာနကပြန်ကြားရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနဆက်ရှိနေသေးတဲ့ပုံမှာဥောင်းသူကြီးဘယ်လိုသဘောရလဲ
ကျွန်တော်မြင်တာကတော့ဟိုရှိကောင်းလဲရှိနိုင်ပါတယ်ဒါပေမဲ့လည်းဒီဘယ်လိုပြည်ရင်ကြောင်းလဲမလဲဆိုတဲ့ပုံเนาะကျွန်တော်တို့ဒီအုပ်ချုပ်ရေးတစ်စုံလုံးဘယ်လိုပြည်ရင်ကြောင်းလဲမလဲဆိုတာကတော့ဒီပင်စာစနစ်တကျလေးလာမှုတွေလုပ်ပြီးတော့မှဟိုသုံးသပ်တာကောင်းပါတယ်ဒီဝန်ကြီးဌာနတစ်ခုကိုချက်ချင်းဖြတ်လိုက်တယ်ဆိုတာမျိုးကတော့မဖြစ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကျော်လင်းဦ
းကျွန်တော်ကတော့ဒီပြည်ရင်ဝန်ကြီးဌာနနဲ့ပတ်သက်ပြီးချက်ချင်းဖြတ်ဖို့တော့မလွယ်ဘူးလို့ကျွန်တော်ထင်ပါတယ်အဲ့တော့ဒီပြည်ရင်ဝန်ကြီးဌာနကတော့ဟိုသူတို့လည်းဆောင်ရွက်နေတဲ့အခုလက်ရှိရှိနေတဲ့အဲဒီတလီဟိုအပေါ်ကျွန်မတိုင်းကထုတ်လွှင့်မှုတွေရေဒီယိုထုတ်လွှင့်မှုတွေသတင်းစာတွေအားလုံးဟာဒီဒီပြည်သူရေးရဝန်ဆောင်မှုလုပ်ငန်းအဖြစ်နဲ့အသွင်ပြောင်းဖို့ဆိုတာကိုဦးသိန်းစိန်သူကလက်ထက်ကလေးကဒါစပြီးတော့မှဆောင်ရွက်ခဲ့တဲ့သဘောရှိပါတယ်ဒီအချိန်တော့လည်းတစုံတရာအောင်မြင်လေးတဲ့သဘောတော့မရှိပါနဲ့လာမဲ့သူကတက်ပါလေဒီအဲတကယ်ဝန်ကြီးဌာနလက်အောက်မှာရှိတဲ့လုပ်ငန်းတွေကပြည်သူရေးရဝန်ဆောင်မှုအဖြစ်နဲ့အသွင်ပြောင်းပြီးတော့မှနာမည်ကျွန်တော်ထင်တယ်ဟို stock exchange ပေါ့နော်ဒီ stock exchange
ဟုတ်ကဲ့ဦးကျော်လေးရေသုံးသပ်လိုက်ရအောင
်ဒီဘဝဆိုင်ရာလုပ်ငန်းစဉ်မျိုးဖြစ်နေပြောင်းနိုင်ရင်တော့ဒါအကောင်းဆုံးဖြစ်လိမ့်မယ်လို့ထင်ပါတယ်အဲ့ဒီအချိန်မှာပဲတကယ်ဝင်ကြည့်တာနဲ့လုပ်ငန်းစဉ်တွေ short ချတဲ
့ဟုတ်ကဲ့ဦးကျော်လေးဦးရေကျွန်တော်တို့
လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာဆွေးနွေးကြသူအားလုံးအထူးကျေးဇူးတင်ပါတယ်နားဆင်တဲ့ပရိသတ်လည်းအထူးကျေးဇူးတင်ပါတယ်ဒီမှာပဲအဆုံးသတ်ပါမယ်ခင်ဗျာ
ကိုကြည်တော်တိုင်းဆွေးနွေးတင်ဆက်တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးတော့သတင်းချင်းချုပ်ကိုနားလောင်ကတလဲချင်ကြပြီးမှာဖြစ်ပါတယ်ခင်ဗျာ
ဒူဘိုင်းကနေပြန်တန်လာတဲ့ခရီးတဲ့တင်လေယာဉ်တစ်စင်းဟာရုရှားနိုင်ငံတောင်ပိုင်းက Rostov on Don ပြတ်ကျသွားတာကြောင့်လေယာဉ်ပေါ်ပါတဲ့လူပေါင်း62ဦးစလုံးသေဆုံးသွားပါတယ်ပြကြသွားတဲ့လေယာဉ်ဟာ Boeing 330အမျိုးအစား Fly Dubai လေယာဉ်အမှတ် FZ981 ဖြစ်တယ်လို့အရာရှိတွေကပြောပါရယ်သေဆုံးသွားသူတွေကတော့ခီးတဲ့55ဦးနဲ့လေယာဉ်အမှုရန်9ဦးလို့ဖြစ်ပါရယ်အခုလိုပြကြရတဲ့ဖြစ်နိုင်ခြေအကြောင်းရင်းထဲမှာနှိပညာဆိုင်ရာချိုးယင်မှုကြောင့်လားလူကြောင့်ဖြစ်တဲ့မာရွင်မှုကြောင့်လားဆိုတာကိုရုရှားစုံစမ်းစစ်ဆေးကော်မတီကစစ်ဆေးနေပါရယ်တူရကီနိုင်ငံအစ္စတန်ဘူမြို့မှာဒီကနေ့အသေးကံဘုံခွဲမှုတစ်ခုကြောင့်လူ9ယောက်သေဆုံးပြီးတော့ဒဏ်ရာပြင်းထန်တဲ့လူ9ဦးအပါအဝင်36ထဲမှနေဒဏ်ရာရသွားတယ်လို့တူရကီကျန်းမာရေးဝန်ကြီးကပြောပါရယ်ဒဏ်ရာရသွားသူတွေထဲမှာပြည်ပနိုင်ငံသား12ဦးပါဝင်တယ်လို့ဝန်ကြီးမာမက်မူဇီနိုဂလူကပြောပါရယ်ရုံးပရက်မှာလူစီကားလည်းရှိတဲ့မြို့လေခေါင်းကအထက်ဇေဝန်စင်တာအနီး Istrical လမ်းမမှာအခုလိုပောက်ကွဲခဲ့တာဖြစ်ပါရယ်လူနာတင်ရင်တွင်နဲ့မူခင်ဆိုင်ရာဆေးပညာရှင်အဖွဲ့ရောက်လာချိန်မှာပဲအခင်းဖြစ်ပွားရာနေရာကိုရဲတွေကအမြန်ပိတ်ဆို့ထားလိုက်တာဖြစ်ပါရယ်ရှင်
သတင်းကျဉ်းချုပ်ကိုနန်းလောင်ချင်ကြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုမမအင်ဂျင်နီယာကတော့ Nelson လို့ဖြစ်ပါတယ် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:20 line meter 24 25 32 50နဲ့ line meter 190တို့ကနေအသံလွှင့်ပေးခဲ့တာပါ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဇန်နိုင်ပါThank you.
This program has come to you from the Voice of America, Washington.